Welcome to the Voice of America in Burmese.
Mingalam nekhim ashe. Washington Review American tangani 2020 June 6 ye sine ni manakhin season rwe go Myanmar Sanwa di manak 6 na yi ga ni 9 na yi thi line no meter 2440 ne 51 line la meter 190 ro ga ni thaut lwin pe ni ba bi.ကျမခင်မျိုးတပ်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။မီနီယာပိုလစ်မြို့မှာရဲဖမ်းထားစဉ်တည်ဆုံးခဲ့တဲ့ African American အမျိုးသား George Floyd နဲ့ပတ်သက်ပြီး American နိုင်ငံတလွှားသတင်းနှစ်ပတ်နေပါဆန္ဒပြကန့်ကွက်မှုတွေဖြစ်လာခဲ့ပြီးတဲ့နောက်မှာလေဗင်းကိုဖိနှစ်ဖမ်းဆီးတဲ့နေ့ကိုရဲတွေမတုံအောင်တားမြစ်မဲ့သဘောတူညီချက်ကိုမီနီယာပိုလစ်မြို့တော်ကအတည်ပြုမယ်လို့မျှော်လင့်နေကြပါတယ်။လေဗင်းကိုဖိနှစ်ဖမ်းဆီးတဲ့နေ့ကိုတားမြစ်ဖို့နဲ့ရဲရရှိတူဟာနောက်ရဲရရှိတူခွင့်မပြုတဲ့ဤတုံးနေတာတွေ့ရင်သတင်းပို့အောင်မှာဖြစ်တယ်လို့ဝင်ရောက်တားဆီးဖို့လိုအပ်တယ်ဆိုတဲ့အချက်တွေကိုမီနီယာပိုလစ်မြို့တော်ညှိနှိုင်းရေးမှူးတွေနဲ့မင်းနီဆိုတာပြည်နယ်တို့ကြားသဘောတူညီမှုရခဲ့ကြပါတယ်။ဖလော့ဒ်တေဆုံးရတာအတွက်မင်းနီဆိုတာပြည်နယ်လူ့ခွင့်ရေးဆိုင်ရာဌာနကနိုင်ငံသားရပိုင်ခွင့်ဆိုင်ရာစုံစမ်းစစ်ဆေးမှုတွေကိုဒီသတင်းဖတ်ထဲစတင်ခဲ့ပြီးတဲ့နောက်မှာအခုလိုသဘောတူညီချက်ရခဲ့တာဖြစ်ပြီးဒါကိုမီနီယာပိုလစ်မြို့တော်ကောင်စီကတောက်ကြနေမှာအတီးပြုတ်ပေးမယ်လို့မျှော်လင့်နေကြတာပါ flight တိဆုံးအောင်မှုကလည်း American နိုင်ငံတွင်တရားမျှတရေးနဲ့စနစ်တကျပြုပြင်ပြောင်းလဲမှုတွေလုပ်ဖို့နိုင်ငံတလောကန့်ကွက်ဆန္ဒပြမှုတွေပေါ်ပေါက်လာခဲ့တယ်လို့ London Paris နဲ့ Sydney အပါအဝင်ကမ္ဘာတလောမြို့ကြီးတွေထိပါပြန့်နှံ့သွားခဲ့တာပါ Iran ကသူတို့ဖမ်းဆီးထားတဲ့ American ရေတပ်သားဟောင်း Michael White ကိုပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်ပြီး American သမ္မတ Donald Trump စီကငြိမ်းချမ်းတဲ့လေတံထွက်လာတာကိုအခွင့်ကောင်းယူပြီးအမေရိကန်ကနှစ်နှစ်ကြာပြစ်ပယ်ထားတဲ့အီရန်နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်မှာပြန်ဝင်ဖို့အတွက်အီရန်နိုင်ငံချင်းဝန်ကြီးကသမ္မတထရမ့်ကိုစိန်ခေါ်လိုက်ပါတယ်။အီရန်အမေရိကန်ဆရာဝန်မဂျစ်တဟီရီကိုအီရန်ကိုအလဲပြန်သွားဖို့အမေရိကန်ကခွင့်ပြုတာကြောင့်မိုက်ကယ်ဝှိုက်ကိုချက်တပရင်းနေမှာအီရန်ကပြန်လွှတ်ပေးခဲ့တာဖြစ်ပြီးဒီလိုပြန်လွှတ်ပေးတာအတွက်သမ္မတထရမ့်ကအီရန်ကိုကျေးဇူးတင်ကြောင်းနဲ့ဒါဟာသဘောတူညီချက်အလုပ်ဖြစ်တာပြနေတယ်လို့သူ့ Twitter မှာရေးခဲ့တာပါ။အီရန်နိုင်ငံချင်းဝန်ကြီးကလည်းသမ္မတရဲ့လက်ထောက်တွေနဲ့လှုပ်ဆောင်ခဲ့တာဖြစ်ပေမဲ့လူသားချင်းစာနာမှုဆိုင်ရာအလဲအလှယ်လုပ်တဲ့နေရာမှာအောင်မြင်မှုရခဲ့ကြောင်းနဲ့ထရမ့်သမ္မတဖြစ်လာခြင်းကသဘောတူညီချက်ရခဲ့တာဖြစ်ပြီးအခုဒါကိုဘယ်ချိန်မှပြန်လုပ်မလဲဆိုတာဆုံးဖြတ်ဖို့သမ္မတထရမ့်ကိုလိမ့်မှုပြီးသူ့ Twitter မှာပြန်ပြီးရေးခဲ့တာပါ။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရထားတဲ့သဘောတူညီချက်ကနေသမ္မတထရမ့်က2018မှာနှုတ်ထွက်ခဲ့တာဖြစ်ပါတယ်။နှစ်ပေါင်းများစွာအကြမ်းဖက်မှုတွေနဲ့အကြမ်းဖက်ဝါဒဆွဲဆိုင်ရာပြဿနာကြုံတွေ့နေရတဲ့အာဖဂန်နစ္စတန်နိုင်ငံမှာသတင်းတောက်80တဲ့မနေ့ကိုရိုနာဗိုင်းရပ်စ်ပိုးအကူးဆက်ခံရတယ်လို့ RSF နယ်စည်းမခြားသတင်းသမားများအဖွဲ့ကတောက်ကြနေမှာပြောပါတယ်။ COVID-19 ရောဂါအကူးဆက်ခံရသူ19,000လောက်ရှိနေပြီးသေဆုံးသူက300ကျော်ရှိနေတယ်လို့အာဖဂန်အရာရှိတွေအတည်ပြုတဲ့နေ့မှာပဲ RSF ကသူတို့ကောက်ယူတဲ့အချက်လက်တွေအရသတင်းတောက်အနည်းဆုံး80လောက်ဒီရောဂါအကူးဆက်ခံရတယ်လို့ပြောတာပါ။ဒါကိုကြည့်ရင်အာဖဂန်သတင်းသမားတွေဟာကမ္ဘာတခြားနိုင်ငံတွေကသတင်းသမားတွေထက်ကိုရိုနာဗိုင်းရပ်စ်ကရောဂါတန်ပိုးပြီးခံနေရတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့နှုန်းကအန်အောလိုက်အောင်ကျဆင်းသွားတယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေသမ္မတအင်ဗျူနှင်းစီဥယျာဉ်သတင်းစာရှင်းလင်းပွဲမှာဂုံယူစွာပြောကြားခဲ့ပါတယ်။အမေရိကန်ဟာကမ္ဘာမှာစီးပွားရေးအင်အားအကောင်ဆုံးဖြစ်နေတာကြောင့်လက်ရှိရင်ဆိုင်နေရတဲ့ကရောဂါဇိုးတန်ကိုဒီအင်အားနဲ့ကျော်ဖြတ်နိုင်မှာဖြစ်ကြောင်းသမ္မတကပြောပါတယ်။အမေရိကန်နိုင်ငံရဲ့အလုပ်လက်မဲ့နှုန်းဟာမေလမှာ 73.3 ရာခိုင်နှုန်းထိကျသွားတာဖြစ်ပြီးဒါဟာစီးပွားရေးကျန်းကျင်သူအများစုခံမှန်းထားတာနဲ့အများကြီးယိုနေခဲ့တာပါ။ April လတုန်းကအလုပ်လက်မဲ့နှုန်းဟာ 14.9 ရာခိုင်နှုန်းရှိပါတယ်။ March လနဲ့ April လတွေမှာအလုပ်သမား22တန်းကျော်အလုပ်မရှိဘဲဖြစ်သွားတဲ့အခြေအနေကနေမေလထဲမှာတော့အလုပ်ကိုင်2တန်းခွဲနဲ့စီးပွားရေးပြန်ကောင်းလာတယ်လို့အမေရိကန်အလုပ်သမားရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။ Bangladesh နိုင်ငံ Causes Bazaar ဒေသမှာရွှေငြိဒုက္ခသည် 8,600 လောက်အပါအဝင်လူရေ 3,000 လောက်နေထိုင်တာဖြစ်ပြီးအဲ့ဒီဒေတာမှာလာမဲ့သတင်းပတ်တွေတွင်ဒါမှမဟုတ်လာပိုင်းအတွင်းမှာပဲ COVID-19 ကာယရောဂါဖြစ်ပွားမှုကြီးနဲ့ကြုံလာရနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်ရှေးကုသရေးအတွက်ဆေးဝန်တန်းရောအထောက်အကူပစ္စည်းပါလုံလောက်မှုမရှိတဲ့အပြင်ဒုက္ခသည်စခန်းတွေမှာလူတွေကြံ့ညံ့နေတာကြောင့်ဒီရောဂါအတွက်အန္တရာယ်တိတ်ကြီးနေတယ်လို့လည်းသတိပေးပါတယ်တောက်ကြံနေထိဆိုရင်ရွန်ဂျာဒုက္ခတဲ့စခန်းမှာဒီရောဂါအကူးဆက်ခံရတဲ့အတီးပြုတ်လူနာ29ယောက်ရှိနေပြီဖြစ်ပြီးသေဆုံးသူက1ယောက်ရှိပါပြီ။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ လက်ရှိမှာမြန်မာနိုင်ငံကိုခုဆီစဉ်နဲ့ကိုပြန်လာနေတဲ့ဒီဒုက္ခတွေတွေကိုလက်ခံနေတာဖြစ်ပြီးပြန်လာသူတဦးမှာ COVID-19 ရောဂါရှိကြောင်းအတည်ပြုခဲ့တဲ့အတွက်ကုသမှုပေးနေတာဖြစ်ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ9.24 kHz 12.13 ည9.40 kHz 8.13 9.51 kHz 5.85 နဲ့9.190 kHz 15.95တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရမ်ထုံးပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ဂျပန် Kirin Company နဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာစီးပွားရေးဥပဒေ Limited Company ကိုစီးရင်စစ်နိုင်ရေးအတွက်နာမည်ကြီး Deloitte Company ကိုငှားရမ်းအသုံးပြုသွားမယ်လို့ဂျပန်အဖျော်ယမကကော်ပဏီ Kirin Holdings ကတောက်ကြနေကပြောပါတယ်မြန်မာစီးပွားရေးဥပဒေကလူ့ခွင့်ရေးချိုးဖောက်မှုတွေရှိတဲ့မြန်မာစစ်တပ်ကိုငွေကြေးလွှဲပြောင်းပေးရနေတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်စစ်ဆေးနိုင်ရေးအတွက် Kirin Company ကအခုလိုလှုံ့ဆော်တာဖြစ်တယ်လို့ Asia Nikkei သတင်းကပြောပါတယ်ကုလသမဂ္ဂ Challenge ဖွဲ့ရေးကော်မရှင်ကလည်းဥပဒေကော်ပဏီကိုတက်မတော်ရဲ့အစီအမံကောင်းဆောင်တွေပိုင်ဆိုင်ပြီးကော်ပဏီပေါ်သူတို့ရဲ့ဩဇာလွတ်မှုမှုရှိတယ်လို့2019ခုနှစ်ထောက်အစည်းအဝေးကစားမှာဖော်ပြထားပါတယ်ဂျပန်ကထိပ်တန်းဘီယာကော်ပဏီဖြစ်တဲ့ Kirin ကမြန်မာ Brewery နဲ့ Manly Brewery တို့နဲ့အတူဖက်ဆက်လုပ်ငန်းတစ်ခုလုံးရဲ့ Share 51% ရာခိုင်နှုန်းပိုင်ဆိုင်ထားတာပါအဲ့ဒီကော်ပဏီတစ်ခုရဲ့ Share တွေကို American Dollar 564သန်းနဲ့2015နဲ့2019ခုနှစ်တို့မှာတည်တည်ဝယ်ယူခဲ့တာဖြစ်ပါတယ်မြန်မာ Brewery ကိုမြန်မာစီးပွားရေးဥပိုင်က1995ခုနှစ်ကတည်ထောင်ခဲ့တာပါတကယ်လို့ Audit လုပ်ပြီးစုံစမ်းစစ်ဆေးချက်တွေအရဆက်ဆွဲချက်တွေကိုမဖြေရှင်းနိုင်ဘူးဆိုရင်တော့ Japan Kirin Company နေနဲ့မြန်မာနိုင်ငံတွင်းကသူရဲ့စီးပွားရေးဗျူဟာကိုပြန်လည်တုံ့တက်ရမှာဖြစ်တယ်လို့လည်း Asia Nikkei သတင်းကပြောပါတယ်။ Kirin Company အနေနဲ့ဥပိုင်းနဲ့စီးပွားဆက်ဆံရေးကိုပြန်လည်တုံ့တက်မှုတစ်စိတ်တစ်ပိုင်းဖြစ်ဖက်ဆက်လုပ်ငန်းတွေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးရွေးချယ်စရာတခြားနည်းလမ်းတွေကိုစူးစမ်းရှာဖွေနေတယ်လို့လည်းတောက်ချာလေးကထုတ်ပြန်တဲ့ Company ရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာတပ်မတော်နဲ့ဆက်နွယ်တဲ့ Company နဲ့ဖက်ဆက်လုပ်ကိုင်တာကြောင့် Kirin ဟာလူခွေရေးဖွဲ့စည်းတွေရဲ့ဖိအားပေးမှုကိုခံနေရတာပါ။မြန်မာနိုင်ငံရဲ့ COVID-19 တိုက်ဖျက်ရေးလုပ်ငန်းတွေပိုမိုအကောင်းလာစေဖို့ American Dollar 8.8 တန်ပေးရသွားမယ်လို့ကမ္ဘာ့ကာကွယ်ရေးဆိုင်ရာမဟာမိတ်အဖွဲ့ Global Alliance for Vaccines and Immunization Gavi ကပြောပါတယ်။ပုဂ္ဂလိကနဲ့အစိုးရလက်တွဲဆောင်ရွက်တဲ့ကာကွယ်ရေးဆိုင်ရာလုပ်ငန်းတွေကိုအကောင့်ထဲပေါ်ဆောင်ရွက်ပေးနေတဲ့ Gavi အဖွဲ့ကမြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ခိုင်မာဖို့ကနဦးရထားထားတဲ့အဲ့ဒီ American Dollar 8.8 တန်ကိုကာယောကတိုက်ဖျက်ရေးမှာပြောင်းလဲသုံးစွဲမယ်လို့ဇော်လာ3ရက်နေ့မှာကြေညာခဲ့တာပါ။ကာဗီကပေးရမယ့်ရမုံငွေတွေကိုကျမ၏ဝန်ထမ်းတွေအတွက်အကာအကွယ်ပစ္စည်းတွေရရှိရေး COVID-19 ကူးစက်မှုကိုလေ့လာစောင့်ကြည့်ရေးနဲ့တက်ခွဲစမ်းသပ်စစ်ဆေးရေးလူမှုပညာပေးရေးနဲ့အရေးပေါ်အခြေအနေတုံ့ပြန်ရေးကိစ္စတွေမှာအသုံးပြုသွားမယ်လို့ပြောပါရယ်။ American Dollar တစ်သန်းနီးပါးကိုတော့ Oxygen ပေးတဲ့စက်တွေရရှိရေးနဲ့အသက်ရှူအထောက်အကူပြုဆေးရုံသွင်းကိရိယာတွေရရှိရေးမှာသုံးစွဲသွားမှာဖြစ်ပါရယ်။ UNICEF နဲ့ Gavi တို့ပူးတွဲအထောက်ပံ့တဲ့မိသားစုရဲ့နေကစမ်းသပ်ကိရိယာတစ်တောင်းရန်ကုန်မြို့ကိုရောက်ရှိခဲ့ပြီလို့လည်း Gavi အဖွဲ့ကပြောပါရယ်။ဇော်လာ၄ရက်နေ့ကCOVID-19 ကာကွယ်ဆေးကမ္ဘာလုံးဆိုင်ရာညီလာခံကိုဗီဒီယိုကတစ်စင်ဗြိတိန်ဝန်ကြီးချုပ် Boris Johnson ကဥဆောင်ကျင်းပခဲ့ပြီးကုလသမဂ္ဂကထောက်ခံမှုပေးထားတဲ့ Gavi အဖွဲ့အတွက်ရမုံငွေရရှိရေးဆွေးနွေးခဲ့ကြပါတယ်။ COVID-19 ကာကွယ်ဆေးအတွက်ရမုံငွေ9ဘီလီယံရရှိဖို့မှန်းထားရမှာဗြိတိန်နိုင်ငံက American Dollar 1ဘီလီယံကျော်ကို9နှစ်ခွဲပေးသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံကလည်း American Dollar 1,300ပေးရမယ်လို့ကြေပေးခဲ့ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအထည်ချုပ်ဆက်ရုံလုပ်သားတွေအတွက်ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးပေးမဲ့တက်ခွဲခန်းတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ကမ္ဘာထိပ်တန်းဖက်ရှင်ဒီဇိတ်ဝိထေရီကိုချုပ်လုပ်ပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအထည်ချုပ်ဆက်ရုံလုပ်သမားတွေအကြားဗိုင်းရပ်စ်ပိုးကူးစက်မှုမရှိစေရေးအတွက်အထည်ချုပ်လုပ်ငန်းရှင်တွေကအခုလိုလှုပ်ဆောင်လာတာလည်းဖြစ်ပါတယ်။အထည်ချုပ်လုပ်ငန်းရှင်တွေနဲ့ပို့ကုန်လုပ်ငန်းရှင်များအသင်း BGMEA နဲ့ဘင်္ဂလားဒေ့ရှ်စီဂျူယောဂဆိုင်ရာအဖွဲ့အစည်းတို့ပူးပေါင်းဆောင်ရွက်တဲ့တီတက်ခွဲခန်းကလာမယ့်စနေနေ့ကစပြီးဒီနေ့တက်ခွဲနမူနာ180လောက်အထိစစ်ဆေးပေးသွားမှာဖြစ်ပြီးအလားတူတက်ခွဲကန်နှစ်ခုကိုလည်းမကြခင်ဖွင့်လှစ်သွားဖို့ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်နိုင်ငံပြည်ရင်အနောက်နိုင်ငံတွေကိုအဝတ်အစားတွေနဲ့ဖိနှက်တွေအများဆုံးချုပ်လုပ်တင်ပို့နေတာဖြစ်ပြီးပို့ကုန်လုပ်ငန်းရဲ့80%ရာခိုင်နှုန်းကအထည်ချုပ်လုပ်ငန်းအပေါ်မှီခိုနေရတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံလုံးရောဂါပိုးကူးစက်ခံထားရသူ6000လောက်ရှိပြီးသေဆုံးသူ100ကျော်ရှိနေပါတယ်။အထည်ချုပ်လုပ်သား290ကျော်ရောဂါပိုးကူးစက်ခံထားရပေမဲ့သေဆုံးတာတော့မရှိပါဘူး။တောက်ချန်နေမတဲ့အစောပိုင်းတုန်းကအမေရိကန်စစ်သမောတစီထိုင်ဝမ်ရေလက်ကြားကနေဖြတ်ပြီးခုံမောင်းခဲ့တာကိုတမင်ရန်စတဲ့လို့ရဖြစ်တရုတ်နိုင်ငံပိုင်းမီဒီယာတွေကဆွဆွဲပြောဆိုသလိုအင်တာနက်တွေမှာလည်းရေးသားခဲ့ကြပါဗျ။ ပရင်ဒုံတဲ့ LDBug အမျိုးအစားဖြတ်တင်ပေါ် USS Russell ဟာတတိမတ်သုံးမှတ်တွင်ထိုင်ဝမ်ရေလက်ကြားကိုဖြတ်တန်းခုံမောင်းခဲ့တဲ့ American ရေတပ်ရဲ့ဒုတိယမြောက်သင်္ဘောဖြစ်ပါတယ်။ထိုင်ဝမ်ရေလက်ကြားတဲ့ USS Russell စစ်သင်္ဘောဖြတ်တန်းခုံမောင်းသွားတာနဲ့ပတ်သက်လို့တရုတ်ဆိုရတာဝန်ရှိသူတွေကတရားဝင်ပြောကြားတာရှိပေမဲ့နိုင်ငံပိုင် Global Times သတင်းစာအပအဝင်တခြားသတင်းဌာနတွေမှာတော့ဒါကိုရန်စတဲ့လုပ်ရအဖြစ်သူစစ်တပ်ပြောခွင့်ရရန်ကိုချင်းကိုကုတ်ကပြီးရေးသားကြတာပါ American စစ်သည်တွေဖြတ်တန်းတာနဲ့လူရင်းပြန်တမ်းမှုတွေဟာတူပြည်သူရေးကိုဆော့ဖက်ရရောက်တယ်လို့ဒေတာတွေငိမ့်ငိမ့်နဲ့တည်ငြိမ်မှုကိုထိခိုက်စေပြီးတနိုင်ငံဆက်ဆံရေးကိုလည်းထိခိုက်စေကြောင်းပြောခွင့်ရရန်ကမတ်လကထုတ်တဲ့လာစင်သတင်းစာရှင်းလင်းပေါ်မှာပြောခဲ့တာပါJoseph Russell ပါဝင်ဒီနေ့အတွင်း American ရေးတပ်တင်မော်တွေထိုင်ဝမ်ရေးလက်ကြားကိုဖြတ်တန်းခုံမောင်းခဲ့တာခုနှစ်ကြိမ်ရှိပြီဖြစ်ပါတယ်ခင်ဗျာစနေနေ့မနက်ပိုင်းနောက်ဆွေးနွေးသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ဒီမှာကစုမမရှင် VOY American အသံရဲ့သတင်းရှင်တွေကိုအမေရိကန်ပြည်တော်စုတဝန်ဆန္ဒပြပွဲတွေစတင်ခဲ့ရတဲ့လူမဲမျိုးသားတဦးရဲကဖမ်းတဲ့အချိန်မှာအသက်ဆုံးခဲ့ရတဲ့အဖြစ်အပျက်စခဲ့တဲ့မီနီဆိုတာပြည်နယ်တွေကစိန်ပေါ်မြို့လုံခြုံရေးလက်ရှိအခြေအနေကိုတော့ National Guard ပြည်တွင်းအရန်တပ်ဖွဲ့ဝင်တဦးရဲ့ဖခင်နဲ့ဖြစ်တဲ့မျိုးရမြန်မာရှမ်းတိုင်းသားတဦးနဲ့ဆက်သွယ်မေးမြန်းထားတာနားဆင်ရအောင်ပါရှင်
။မီနီဆိုတာရဲ့နောက်ဆုံးအခြေအနေပေါ့နော်အဲ့ဒါလေးနည်းနည်းသိချင်လို့ပါရှင်ဟုတ
်။အော်အခုတော့အခင်းဖြစ်ပေါ်တဲ့အခြေအနေတော့အားလုံးတော့ဒီနေ့စနေကောက်ဝင်လာပြီးနောက်ပိုင်းပေါ့နော်အားလုံးဟိုငြိမ်းချမ်းတော်ပြီလို့ထင်ပါတယ်။အမေပေးထားတဲ့ဟိုကပ်ယူမိတ်ပေးထားတဲ့ဟာတွေလည်း support ပေးလာတယ်လို့တွေ့ရတယ်။ပြီးတော့အိမ်ကလည်းတမီးဖြစ်သူကလည်းနေ့စနေကောက်မှာဝင်ထားတယ်ဆိုတော့အခုလည်းဟိုအခင်းဖြစ်ကလေးကတော်ရဲသူဒီပြန်တော့မရောက်သေးဘူးပေါ့နော
်အခုကိုနေဝင်းတို့ရှိနေတဲ့မြို့ရဲ့အခြေအနေရောဘယ်လိုများအနေထားရှိပါလဲစီဖြစ်တော့ရောဘယ်လောက်ထိဆူဆူဝါးဝါဖြစ်သွားလဲ
ကျွန်တော်မနီဆိုရာစိတ်ပေါ်မှာခင်ဗျဟုတ်ကဲ့လက်ရှိအခြေအနေမှာတော့ဖြစ်တာတော့ဟုတ်မနီဆိုရာမနီအပ်ပလက်မှာဖြစ်တော့ပေါ့နော်အတစက်တမ်းမှာပဲဒီစိတ်ပေါ်တော့ကိုနောက်ပိုင်းဒီလိုလူရဲ့ခိုးမှုတွေထိုးပါမှုတွေဖြစ်လာတော့ကျန်တဲ့လာတော့တွေ့ရတယ်အခုတော့ကောင်းတော့ပြီလို့ထင်ပါတယ်ဟုတ်ကဲ့
ဒီအလုတ်ကတော့ပုံမှန်သွားနေတာပေါ့နော်ဟုတ်ကဲ့အဲ့ဒီအလုတ်သွားနေရတဲ့အချိန်တော့ရောလုံလုံရဲကစိုးရိမ်ပြအမိထားရှိလားရှင်ဟုတ
်အလုတ်ကတော့ပုံမှန်သွားနေပါတယ်တို့တော့ဒီအရေးတင်ဖြစ်တဲ့အချိန်လေးမှာတော့ကိုယ်ဖိဖာရီရှောင်းမီသွားနေရတယ်စိုးရိမ်ရတယ်တို့တော့အလုတ်ရုံကလည်းပြောတယ်အိမ်ပြန်တဲ့အခါကျရင်တော့လည်းတတိဝိဒ္ဓယာနဲ့သွားဖို့ရေးကြည့်တယ်ဆိုတဲ့အကြောင်းလည်းပြောလိုက်သေးတယ
်စိန်ပေါ်မှာရှိနေတဲ့မြန်မာနိုင်ငံသားတွေထဲမှာရောလည်းတော့လုံလုံရဲစိုးရိမ်ရတဲ့အချိန်လေးပေါ့နော်သူတို့ဘက်ကရောဆိုးရိမ်နေကြတဲ့အနေအထားရှိလားရှင
်ဟုတ်ကဲ့အဲ့ဒီအချိန်ကတော်တော်လေးအလုံးကိုဆိုးရိမ်နေကြတယ်ဆိုတော့အပြင်လည်းမထွက်ရဘူးပြီးတော့လည်းဒီ COVID-19 ကြောင့်အကျောက်တရားလေးတွေလည်းရှိနေတဲ့အချိန်မှာအခုလိုမျိုးအခင်းဖြစ်သွားတော့ပိုပြီးအကျောက်တရားတွေဝင်လာတယ်အတန်းလိုက်တော့လူတွေကအပြင်ကိုမထွက်ရတော့အောင်ဖြစ်သွားကြတယ်အခုကတော့ဒီ curfew ခုနောက်ပိုင်းတပြေးပြေးဆော့ပေါ်လာတယ
်ခုကသမီးရလည်း National Guard မှာတာဝန်ယူထားတယ်ဆိုတော့ခုလိုစီအစမ်းဖတ်မှုတွေပေါ့နော်ခုလိုဆန္ဒပြမှုတွေလည်းရှိနေတော့ဖခင်တယောက်အနေနဲ့ပေါ့နော်ဘလို့များစိုးရိမ်မှုရှိပါလဲရှင်သမီးရောကိုတင်ဝင်းတို့ဘာများသတိပေးပါလဲရှင်သူအဲ့လိုမျိုးလုံလုံရေးသွားပြီးယူရတော့မယ်ဆိုတော့လေ
အိမ်ကအားလုံးကိုအပြင်မထွက်ဖို့တော့သတိပေးသွားတယ်ခင်ဗျာသူတို့စီကဘာမှ information တွေမရတဲ့အခါကျတော့အများအားလို့စိုးရိမ်နေပြီးတော့လည်းသူစီကိုလည်းအများအားဖြတ်သွဲလို့လည်းမရဘူးဖြစ်နေတယ်သူတို့ပြောပြချက်အရာတော့သူတို့ကဒီဆိုင်တို့ဒီစတိုးဆိုင်တို့စောက်အုံကြီးတို့မှာတာဝန်ချတယ်လုံခြုံရေးတွေပေးထားတယ်ဒီလူလူတို့ထက်ကောက်ွယ်ဖို့ဆိုပြီးတော့မှတာဝန်ယူနေရတာပေါ့နော်အဲ့ဒါပဲကြည့်ရတယ
်ခုအဲ့တော့တမီးကိုရိုင်ရလည်း National Guard ဖြစ်တယ်အခုကလည်းစိန်ပေါ်မှာဒီလိုမျိုး National Guard ပြေဘက်ကနေတာဝန်ယူထားပြီဆိုတော့ဒီစိန်ပေါ်မှာရေးနေတဲ့မြို့ကတရားဝင်နေဒီလုံခြုံရေးခြေလေးပေါ်မှာရောစိတ်ချရပြီလို့ထင်လားဘယ်လိုမျိုးထပ်ပြီးတော့လုံခြုံရေးအစီအမံလေးတိုးမြင့်ပေးဖို့လိုလဲနောက်ပြီးတော့တူတူဘက်ကရောဘယ်လိုအနေထားရှိပါလဲရှင
်ကျွန်တော်ပုံမှန်လောက်သွားနေတာကြတော့အများတို့ကားဆင်းနေတယ်အခုနောက်ပိုင်းဟုတ်နေစနေကဝင်လာပြီးနောက်ပိုင်းမှာလူတွေကဟိုလမ်းပေါ်မှာလည်းတွေ့မြင်လာရတယ်ကားတွေလည်းများလာတယ်ကားတွေလည်းကျလာတယ်ဒီအလုပ်ဆင်းတဲ့လူတွေများလာတယ်ဆိုတာကိုတော့တွေ့ရတယ်ဆိုလိုတာကနေမြေစည်းကမ်းလောက်ပြီးလို့ထင်ပါတယ်
နောက်ဆုံးအနေနဲ့ပါခုကဒီကိုဗစ်ကာလနဲ့ဖြစ်တဲ့ဆန္ဒပြပွဲတွေလည်းဖြစ်နေတဲ့ခါကြတော့လေလူတွေရဲ့ဒီလုံခြုံရေးနောက်လုပ်ငန်းပုံမှန်သွားနေရတဲ့အချင်းချင်းပေါ့နော်3 base ကားပြောချင်တာတော့ရှိပါလိမ့်ရှင
်အချင်းဖြစ်တဲ့အချိန်မှာတခုကောင်းတာကကျွန်တော်ပုံမှန်ပြည်သားတွေကလည်းပုံမှန်ပြည်သားချင်းချင်းမှလည်းတယောက်နဲ့တယောက်ဆက်သွယ်ပြီးတော့မြေမြန်ကြတယ်ခုလက်ရှိအချိန်နဲ့မှာကျတော့အိမ်မနေနေဖို့တင်ပါတယ်ဒီယောဂကြောင့်လည်းတခုရဲ့အိမ်မနေကကိုတက်အသက်လုံခြုံမယ်လို့ကျွန်တော်မြင်တယ
်ကျေးဇူးအများကြီးတင်ပါတယ်နော်ဖြစ်ပြတာဖြစ်ပါတယ်
ကျေးဇူးတင်ပါတ
ယ်ဒါကတော့မီနီဆိုတာပြည်နယ်တွေကစိန်ပေါ်မြို့ကတူဖြစ်တဲ့ကိုနေဝင်းကိုဆက်သွယ်မြင်ခဲ့တာဖြစ်ပါတယ်ရှင်ကျွန်မစုမမ
။ American ပြည်အောင်စု Minneapolis မြို့မှာရဲတွေဖမ်းဆီးထားစဉ်တည်ဆုံသွားခဲ့တဲ့လူမဲအမျိုးသား George Floyd ရဲ့အောက်မေ့ဘွယ်အခမ်းအနားကိုလူတွေရာနဲ့ချီတက်ရောက်ခဲ့တဲ့တစ်ချိန်တည်းမှာပဲ George Floyd တည်ဆုံမှုမှာရဲတွေရဲ့အင်အားအလွန်ကျွံသုံးခဲ့တဲ့အပေါ်လွှတ်တော်အမတ်တွေကပြစ်တင်ရှုတ်ချလိုက်ပါတယ်။Desmond O'Neil ရဲ့သတင်းတော်ကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်
။ The Lord is my light and my salvation. Whom shall I fear?
George Floyd ရဲ့ပထမဆုံးအောက်မေ့ဘွယ်အခမ်းအနားကို Minneapolis မြို့မှာကျော်တော်ရင်းကကျင်းပခဲ့ပြီးလူတွေရာနဲ့ချီတက်ရောက်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲ Washington မြို့တော်မှာလည်းအထက်လွှတ်တော်ဒီမိုကရက်တွေဟာ George Floyd ကိုသတိရအောက်မေ့ခြင်းအထိမ့်မှအဖြစ်နဲ့အချိန်8မိနစ်နဲ့46စက္ကန့်ကြာဂုဏ်ပြုခဲ့ကြပါတယ်။ Cory Booker ဟာ New Jersey အထက်လွှတ်တော်အမတ်ဖြစ်ပါတယ်။
We gather here in solemn reverence to not just mark his
death but to honor George Floyd's life. George Floyd's life was not just to mark his death but to honor his life.
American လွတ်တော်တွေကတခြားနေရာတွေမှာလည်းတရားမျှတမှုတွေဆက်ပြီးတော့တောင်းဆိုနေကြပြီးရဲကဖန်ထားစဉ် George Floyd တည်ဆုံးခဲ့တဲ့အပေါ်ဒီမိုကရက်တွေရော Republican လွှတ်တော်အမတ်တွေကပါအလျင်မြန်ပြစ်တင်ရှုတ်ချလိုက်ကြပါတယ်။ Lindsey Graham မှာ Republican အထက်လွှတ်တော်အမတ်ဖြစ်ပါတယ်။
It's a long overdue wake up call to the country that there are too many of these cases where
ဒီကဖန်ထားတဲ့ချိန်တွေအတော်လေးနှိမ့်မနှိမ့်ဆက်ဆံရပြီးလူမဲ့အမျိုးသားတွေပြစ်ဆိုရတာအတော်များရှိနေတဲ့ဒီနိုင်ငံအတွက်တော့ဒါကအတော်လေးအချိန်လေးနေပြီဖြစ်တဲ့အချက်ပေးခေါင်းလုံးတန်ဖြစ်ပါတယ
်။ဒါ့အပြင်ဒီမိုကရက်အထက်လွှတ်တော်မတ်ဒစ်ဒါဗန်ကလည်
း We have questions before us today that are of constitutional moment.
ဖွဲ့စည်းပုံခြေကဥပဒေနဲ့ဆိုင်တဲ့မျိုးကွန်းတွေဒီနေ့ကျွန်တော်တို့ရှေ့မှာရှိနေပါတယ်။ American တရားစီရင်စနစ်ဟာကျွန်တော်တို့ရဲ့ဒီမိုကရက်တစ်စံနှုန်းတွေနဲ့မကန့်ညီတဲ့လူမျိုးရေးခွဲခြားမှုဖြစ်နေပါလား
။ Floyd တည်ဆုံးခဲ့တဲ့အထိဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအပေါ်မှာ Mitch McConnell လို့ထိတ်တန့် Republican အထက်လွှတ်တော်မတ်တွေကလည်းပြစ်တင်ရှုတ်ချပါတယ်။
In no world whatsoever should arresting a man for an alleged murder
ကျူးလွန်နေဆိုတဲ့ဒီပြောက်ရဲကလေပင်ပေါ်ဒူးနဲ့6မိနစ်ကြာထောက်တာပြီးကျွန်တော်အသက်ရှူမရတော့ပါဘူးလို့ပြောရင်အတန်ပြောက်သွားတဲ့အထိဖမ်းဆီးတာဆိုတော့လုံးဝကူဖြစ်တဲ့ကိစ္စမဟုတ်ပါဘူ
း Republican Party ခေါင်းဆောင်တွေဟာ George Floyd တည်ဆုံးခဲ့တဲ့ပုံမှာဝန်ထဲကြောင်းသူမိသားစုနဲ့ထပ်တူရှိကြောင်းပြောကြားခဲ့ပေမဲ့လည်းသမ္မတ Trump ရဲ့လုပ်ရည်ဒီအပေါ်မှာတော့တိတ်ပြီးတော့ဝေဖန်တာတွေမလုပ်ကြပါဘူးသမထမဟာအပြီးတော့အပြင်ဘက်ကစနားပြဝဲတွေကိုနှိမ်နှင်းဖို့အတွက်စစ်တပ်ကိုခေါ်ခဲ့ပြီးအဲ့လိုသမထထောက်ကတက်တွေခေါ်လိုက်တဲ့ပုံမှာအာကန်ဆော့ရီပဘလစ်ကန်အထက်လွှတ်တော်မတ်တောမ်ကော်တန်ကလည်းထောက်ခံကြောင်းသူ့ရဲ့သဘောထားအမြင်ဆောင်းပါးမှာဖော်ပြခဲ့သလိုစနားပြဝဲတွေကတချို့နေရာတွေမှာအကြမ်းဖက်တာတွေအထိဖြစ်လာနေတဲ့အချိန်မှာအခုလိုတက်တွေကိုချပြဖို့ကလိုအပ်တယ်လို့လည်း Fox သတင်းဌာနကပြောလိုက်ပါတယ်
Let's see how these anarchists respond when the 101st Airborne is on the other side of the street.
America စစ်တပ်အမတ်တရအထူးတပ်ဖွဲ့ကိုလမ်းတစ်ဖက်မှာခြားထားလိုက်မယ်ဆိုရင်အဲ့ဒီမင်းမဲဝါရီတွေဘယ်လိုတုံ့ပြန်မလဲဆိုတာကြည့်ကြတာပေါ့
။ဒါမဲ့လည်းလွတ်တော်ဒီမိုကရက်တွေကတော့သမ္မတ Trump ရဲ့လိုရပေါ်မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီး America မှာရဲတပ်ဖွဲ့ရဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းစဉ်တွေကိုပြောင်းလဲဖို့ရည်ရွယ်တဲ့ပြင်းပြင်းပြောင်းလဲမှုတွေကိုရေးဆွဲနေကြပါတယ်။ဒီချိန်ထဲမှာပဲ America နိုင်ငံတဝန်းကလမ်းတွေပေါ်မှာငြင်းငြင်းကြမ်းကြမ်းနဲ့တရားဥပဒေစိုးမိုးမှုတွေပြန်ဖြစ်လာဖို့အတွက်ဒီမိုကရက်တီရောရီပဘလစ်ကန်တွေပါ PR တွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာ
ကျွန်တော်ညံဝင်းအောင်ပါခင်ဗျာကိုဗစ်ကာယောဂါကြောင့်နီပေါ်နိုင်ငံမှာနှစ်လကျော်နီးပါးကြာပိတ်မိနေခဲ့တဲ့မြန်မာနိုင်ငံသားတွေကယ်ဆယ်ရေးလေယာဉ်နဲ့တောက်ကြနေညနေပိုင်းကမြန်မာနိုင်ငံကိုပြန်ရောက်လာကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်နီပေါ်နိုင်ငံမှာကိုဗစ်ကူးစက်မှုကာကွယ်နိုင်ရေးအတွက်မတ်လ23ရက်နေ့ကစလို့လူတွေနေအပြင်မထွက်ရလော့ကဒေါင်းအမိန့်ကိုချမှတ်လိုက်တာကြောင့်အကြောင်းမျိုးမျိုးနဲ့နီပေါ်နိုင်ငံတွေရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းပြိမိသွားခဲ့တာပါအဲ့လိုပြိမိရင်မြန်မာပြည်ပြန်လို့ပဲကဲသူမဲ့ဖြစ်နေရကအခုတော့နီပေါ်မှာရှိတဲ့မြန်မာတန်ယုံမြန်မာအစိုးရနဲ့မြန်မာတပ်မတော်တို့ဝိုင်းဝန်းစီစဉ်မှုကြောင့်ပြိမိနေတဲ့မြန်မာတွေကို Focus 70အမျိုးအစားမြန်မာတပ်မတော်လေယာဉ်နဲ့နီပေါ်မြို့တော်ကတ်မန်ဒူလေဆိပ်မှာလာကြိုပေးတာကြောင့်ဇွန်လ5ရက်တောက်ကြညနေပိုင်းမှာမြန်မာနိုင်ငံကိုပြန်ရောက်လာပြီဖြစ်တယ်လို့နီပေါ်နိုင်ငံကတ်မန်ဒူ School of Law တက္ကသိုလ်မှာစာရန်ပြည်စုကိုသွားရင်ပြိမိခဲ့တဲ့ចောင်းသူမတ်တီရာဆိုက VOE ကိုရှင်းပြပါဗျ။
ကျွန်တော်တို့လည်းသတင်းမှပြောလိုက်တယ်ဗော။အိမ်လည်းတအားပြောင်းကျင်ကြတယ်ဗောနော်။နေပေါ်မှာဆိုတော့အဲ့နောက်ပိုင်းကျတော့ကျွန်တော်တို့တန်ယုံကနေဆက်သွယ်လာတယ်။လူစီရင်ဘယ်နှယောက်ရှိလဲဗောနော်။အတိအကျပြန်မဲ့လူဗော။အဲ့နောက်ပိုင်းတို့လည်းလင်းရင်လာကြို့ဖို့အခြေအနေဖြစ်နိုင်တယ်ဗောနော်။အဲ့လိုပြောတယ်။ပြီးရင်မြန်မာနိုင်ငံပြန်ပို့မယ်ဆိုရင်ကျွန်တော်တို့ PCR test လုပ်ပြီးမှပဲပို့မယ်ဗော။ PCR ဆိုတော့ကျွန်တော်တို့ရဲ့အားကောင်တို့ဖက်ကိုယူပြီးတော့စစ်တာ။ဒီကိုရိုနာဗိုင်းရပ်စ်ရှိမရှိဗောနော်။တန်ယုံမှာနေရနေရ PCR test free ဖြစ်ပေးတယ်အဲ့ဒီနေပေါ်ကဆရာဝန်တွေကလာပြီးတော့ဈေးနေဖြစ်ပေးတယ်ကျွန်တော်တို့ရဲ့ certificate က3ရက်နေမှာရပဲကံကောင်းတော့တော်သေးတယ်အကုန်လုံး negative တွေထွက်ကြတယ်ပြီးတော့9ရက်နေလင်းရင်လာကြုံမယ်ဆိုပြီးတန်ယုံကဖုန်းဆက်ပေးတယ် တမရဝလီရင်နဲ့လာကြတယ်ကျွန်တော်တို့အခကြီးမွေလည်းပေးစရာမလိုဖရီးပဲပြန်ခဲ့လိုက်ရလား
နီပေါ်မှာလာကြပေးတဲ့ကယ်ဆယ်ရေးလီရင်နဲ့လိုက်ပါလာခဲ့ပြီးအခုတော့ရန်ကုန်တက္ကသိုလ်ဝင်းတွင်ကွာရန်တီးစင်တာမှာရောက်နေတဲ့တောင်ကူမြို့ကကိုထွန်းအောင်ကတော့မြမတန်ယုံရဲ့အကူအညီဆောင်ရွက်မှုတွေကိုပြောပြပါတယ
်အခုထက်ကျွန်တော်တို့အင်တာဗျူးပြီးတဲ့နောက်ပိုင်းမှာနေ့ရက်သုံးရက်လောက်မှာကျွန်တော်တို့အစိုးရလေးရင်လာကြည့်မယ်လို့ကျွန်တော်တို့တိုင်ယုံကထုတ်ဆက်ပါတယ်။သတင်းကြားတော့ကျွန်တော်တို့အရင်ပြောသွားတယ်ပြီးတော့တိုင်ယုံကလည်းကျွန်တော်တို့ပါစပို့လေးပါလေးစာရွက်စာတမ်းပြီးအကုန်လုံးပြီးသားတွေအကုန်ထောင်းပြီးတော့ကျွန်တော်တို့လှုပ်ရှားပေးပါတယ်။၅ရက်နေမှာကျွန်တော်ပြန်နိုင်ခဲ့တယ်ပေါ့။ကျွန်တော်တို့အခုရန်ကုန်တက္ကသိုလ်ဆောင်မှာကျွန်တော်တို့ကွာရန်တင်းနေနေပါတယ်။အားလုံးအဆင်ပြေပါတယ်။ကွာရန်တင်း20ရက်တော့နေရမယ
်။အခုလိုအိမ်ပြန်ခွင့်ရရေးဝိုင်းဝန်းကူညီခဲ့ကြတဲ့ VOA အပါအဝင်သက်ဆိုင်ရာတာဝန်ရှိသူတွေအားလုံးကိုကျေးဇူးတင်မိကြောင်းမတ်တီရာဆိုးကပြောပါတယ
်ကျွန်တော်တို့တကယ်ကိုရင်းနှီးကနေလိုက်လိုက်လေးလေးကျေးဇူးတင်တယ်တချို့ဆိုရင်ပြောကြတယ်အဝမ်းသာလုံးလုံးမျက်ရည်ချောင်ကြတယ်ပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့အစိုးရကဒီလိုကြီးဂယူဆိုင်တယ်ပေါ့နော်ဘလို့ကျေးဇူးတင်ကြောင်းပြောရမှန်းမသိတော့ဘူးလို့လဲဆိုတော့ကျွန်တော်တို့ကတအားကိုအိမ်ပြန်ချင်နေကြတာလေအဲတကယ်လည်းအိမ်ပြန်ဝင်လည်းရရောပြောစရာစကားတော့ပျောက်သွားတယ်တကယ်ကိုပြောလို့မိသားစုတွေနဲ့ကတော့ဆက်သွယ်ရဖုန်းဆက်တယ်တမီးလေးကလည်းတအားကိုပြောနေတာမမီးရေမြန်မာနိုင်ငံရောက်ပြီဆိုပြီးတော့လေ
မြမအစိုးရကဆီလွတ်လိုက်တဲ့တက်မတော်ကယ်ဆယ်ရေးလေရင်ပေါ်မှာစုစုပေါင်း53ဦးပါဝင်ပြီးမြမနိုင်ငံသား52ဦးနဲ့နီပေါ်နိုင်ငံသူ2ဦးပါဝင်တာပါနီပေါ်သူကတော့မြမနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့မှအလုပ်လုပ်နေတဲ့သူ့အမျိုးသားနဲ့သားသမီးတွေစီလိုက်လာတာလို့သိရပါတယ်နီပေါ်နိုင်ငံထဲမှာပြေးမိပြီးနောက်ပြည်တော်ပြန်လူစိတ်ပြင်းပြပြီးတကယ်လက်တွေ့မြမနိုင်ငံကိုပြန်ရောက်လာတာကြောင့်ပြောမပြတတ်အောင်ဝမ်းမြောက်မိကြောင်းကိုထွန်းအောင်ကပြောပါတယ
်အရင်ပဲပြောပါလေအိမ်ပြန်မရောက်ပြီမဲ့လေဒီကိုယ်နိုင်ငံလေးကိုပြန်ရောက်ဆိုတော့အရန်ဝမ်းသာပါဘောနော်အကြောင်းမျိုးလို့လည်းသိနေပြီလေကျွန်တော်မြန်မာနိုင်ငံသားအားလုံးကိုအမိကြီးကိုပြန်လာဖို့အတွက်ကြိုးစားပေးကြတဲ့စစ်တမ်းလူကြီးများအားလုံးကိုကျွန်တော်အထူးပဲကျေးဇူးတင်တယ်ဗော
နီပေါ်နိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသားတွေကိုကယ်ထုတ်ဖို့ကာထမန်းဒူးလေစိတ်ကိုတောက်ကြနေမနဲ့17နိုင်လောက်ရောက်လာခဲ့တဲ့မြန်မာတပ်မတော်လေရင်ပေါ်မှာမြန်မာနိုင်ငံတွင်ပြိမိနေတဲ့နီပေါ်နိုင်ငံသား26ဦးကိုတင်ဆောင်လာခဲ့တယ်လို့လဲနီပေါ်နိုင်ငံတို့သတင်းစာတွေမှာဖော်ပြကြပါတယ်ခင်ဗျာ
ထိုင်းနိုင်ငံတက္ကသိုလ်အတွင်းမှာကိုဗစ် -19 ရေးပေါ်ကာလအတွင်းလုပ်ငန်းတွေချော့ချလိုက်တာကြောင့်မြန်မာလူသမားတွေအလုံးလက်မဲ့ဖြစ်ရတာတွေကိုပြောပြပါမယ်ဒီမှာအေးအေးမှာပါထိုင်းမြန်မာနယ်စပ်တက္ကသိုလ်မဲဆောက်မြောက်ပြည်မြို့ဆိုတာဟာမြန်မာလူသမားတွေအများစုလင်ပေါက်ထွက်ပေါက်ကြီးဖြစ်ပြီးတရားဝင်ရောတရားမဝင်လူသမားတွေရောမြန်မာလူသားသိက္ခာနဲ့လောက်အလုပ်လုပ်နေကြတာပါတချို့ကတော့ဒါဒီဒီမှာခေါ်တဲ့အလုပ်တွေကိုလုပ်ရတဲ့အလုပ်သမားတွေလည်းရှိနေပါတယ်။နှိစီအထည်ချုပ်စိတ်ယုံလေးနဲ့ပလတ်စတစ်ကပစ္စည်းထုတ်လုပ်တဲ့စိတ်ယုံလေးစိုက်လို့ရေးစိုက်ပြီးဆိုင်ကင်းကအလုပ်သမားတွေအားလုံးဟာအလုပ်နဲ့တဲ့အခြေအနေတွေကိုအများဆုံးရေးစိုက်နေရကြောင်းရောင်ကြီးလူသမားအဖွဲ့ရဲ့တာဝန်ရဲ့ဦးမိုးကျော်ကအခုလိုပြောပါရစေ
။လုပ်ငန်းကုန်တွေရေးစိုက်တာလူလျှော့လိုက်တာအလုပ်သမားတွေဟိုလာလုပ်ပတ်ပြီးပြိတ်သိမ်းပြီးလို့ကျတော့ဒီရက်ပြန်ကြတဲ့အလုပ်သမားတွေပုံစံများများရှိတာလေပေါ့နော်။ဒီပြောမယ်ဆိုလို့ရှိရင်ဗန်ဆန်ကွယ်ရမှာရှိတဲ့ကွန်ပျူတာစိတ်ရုံဆိုလို့ရှိရင်လုတ်ပြီးသေးတဲ့ဆိုပြီးလူသမားတွေနဲ့အလားယူတီတီစာရင်းနဲ့တီတီစာရင်းပြီးကြအောင်ရှင်းပြလို့ရလုတ်ပြီးသေးတဲ့ဓာတ်ရှိတယ်။အဲ့ဒီလူသမားတွေကပေါင်တင်ပြီးတော့ညတော့အခုတလားလောက်ပေါ့နော်။ပေါင်တင်ပြီးတော့မှတစ်ချက်တစ်ချက်ဇမေရရှိတယ်။ပြီးရင်ကျွန်တော်တို့ဟလာဆုံးလို့ရတဲ့ဓာတ်ရှိတဲ့ရမကဲတီတီစိတ်ဟလာလူသမားတွေခေါ်ကြတဲ့စိတ်ရုံပါလေ။လူသမားဒီကိုဗစ်ရောဂါကလာမှာလေအလုပ်တွေတည်ပြီးတော့အလုပ်ရှိကြောင်းပြီးတော့လူသမားတွေကိုတော့ဒါအလုပ်သမားတွေအလုပ်လုပ်နေဖြစ်သွားပြီးတော့နေရေးဆိုင်ရာအခက်အခဲတွေလည်းအခုဆိုလို့ရှိရင်စော်ဝါတိုင်ယုံမှာသူတို့ရဲ့လေ့လာရေးရရှိမှုလူသမားတွေကလည်းတောင်းဆိုပြီးတော့အမှုဖွဲ့တိုင်ကြားထားတာလည်းရှိတယ်။ဆောက်လုပ်ရေးလုပ်ငန်းတွေတောင်းဆိုလို့ကြရင်လည်း technology ဖြစ်ပြီးတော့ကြတော့ဟာလောကကြီးများတာဆောက်လုပ်ရေးစိတ်ကကြောင်းသွားတာဆက်တဲ့အဲ့ဒီအခြေအနေမျိုးကြောင့်အဓိကဖြစ်ရနေတဲ့လူသမားတွေလည်းရှိပါလေ
။လုပ်ငန်းတွေအဆင်မပြေတာတွေကြောင့်ခြားလုပ်ငန်းတွေတွေမှာရရအလုပ်လုပ်ကြရင်တိုင်းရောင်းတွေကိုစုပေါင်းကားနေတာကြောင့်ကိုဗစ် -19 ရေပေါ်ကာလမှာကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အခြေအနေတွေကိုလည်းဖြစ်နေရတယ်ဆိုပြီးဦးမိုးကျော်ကဆိုပါတယ်
။ဒီရေပေါ်ကာလမှာပဲအလားလုပ်ငန်းတွေတွေစိုက်ဆံရတဲ့အလုပ်လက်မဲ့တွေဖြစ်သွားတဲ့လူသမားတွေဟာသူတို့မှာဝင်ဝင်အလုပ်လက်မဲ့ဖြစ်တဲ့ဝင်ဝင်မရှိတော့ဘူး။ရက်ကြလာတဲ့အခါကျတော့သူတို့ကအိမ်ကင်းကနေလာစေပြေးနေရရေကပြီးရနေပြေးနေရတဲ့အခါကျတော့အဲ့ဒါအမှုတွေမတက်နိုင်တဲ့အခါကျတော့ကျန်းမာရေးနဲ့ရင်းနှီးရှိတဲ့ပုံစံမျိုးတွေနဲ့နေထိုင်စားသောက်ရတဲ့အခြေအနေတွေရရှိ
အလုပ်သမားရေလုပ်ငန်းတွေကိုအခုကြီးပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့သူတို့အခြေပြုအဖွဲ့အစည်းတွေကစားတောက်ဆရာလေးတွေဆွဲရောက်တူတန်းရတာတွေလည်းရှိနေတာပါသူတို့တွေရဲ့စီရင်ပြုစုထားခဲ့ရမဲဆောက်ထဲမှာလည်းအိမ်တော်စုတော်တော်များများဟာစားတောက်ရေးဒုက္ခကိုကြုံရရတယ်လို့စိတ်ယုံတွေကလည်းမပိတ်လို့တယ်လုံးရနေနေနဲ့လုံးနေရတာကြောင့် ဆက်ရုံမပိတ်နေနဲ့လေဒုက္ခရောက်နေရတဲ့လူသမားတွေလည်းရှိတယ်ဆိုပြီးဦးမိုးကျော်ကပြောပါတယ်
ဒီအဲ့ဒီအခြေအနေအိမ်တော်ကြီးဟာ900နေပြီးရော900လေးပါလောက်ကဟာအလုပ်အတက်မဲ့ကြီးဖြစ်နေတာရှိတယ်ဆက်ရုံလုပ်ငန်းကုန်တွေထဲမှာလည်းသုံးပြီး၎င်းပဲ9500ခန့်တော့ကပုံမှန်လုပ်ချိန်နဲ့ဆင်းရတော့ပဲနဲ့ဦးတည်တယ်ပုံမှန်လုပ်ချိန်နဲ့မလုပ်ရတော့ပဲနဲ့ဟာတစ်ခါမှနေရ3ရက်နဲ့လုပ်ပိုင်းနေ short ပေါ်ပြီးတော့လုပ်ပိုင်းနေရတဲ့အခြေအနေမျိုးတွေရှိရလို့
မဲဆောက်မြို့နယ်ဒီဘဝရဲ့ဇုံတွင်မှာတရားဝင်မှတ်ပုံတင်ထားတဲ့စိတ်ရုံပေါင်း445ရောင်ရှိပြီး40ရာခိုင်နှုန်းကအထည်ချုပ်စိတ်ရုံကြီးဖြစ်ပါတယ်။တရားဝင်စီးရီးရဆိုရင်အထည်ချုပ်လူသမားပေါင်း4000ခွဲလောက်ရှိနေပါတယ်။တစ်ပြိုင်တစ်ခုလုံးမှာတော့မြန်မာလူသမား9စိတ်ထက်မနည်းအလုပ်လုပ်ကြနေကြတာပါ။ထိုင်းနိုင်ငံမှာပြည်ရဲ့နှစ်ကစလို့အခုကိုဗစ် -19 ကပ်ရောဂါဖြစ်တဲ့အချိန်ကြီးစိတ်ရုံပေါင်း1000ကျော်ပိတ်ကျခဲ့ရတယ်လို့ဒီဝါလီခံလိုက်ရတဲ့စိတ်ရုံကြီးလည်းရှိနေပါတယ်။
ထိုင်းကနေပြန်လာတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေသူတို့ထည့်ဝင်ထားတဲ့လူမှုဖူလုံရေးရန်ပုံငွေပြန်ရဖို့အတွက်အခက်အခဲတွေရှိနေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျမအဆုစုပါထိုင်းနိုင်ငံတွင်ကိုဗစ်ရောဂါကူးစက်နှုန်းတိုးလာတဲ့အခြေအနေတွေကြောင့်ဧပြီလပိုင်းနောက်ကစပြီးပိတ်သိမ်းထားခဲ့တဲ့အလို့ယုံတွေမှာရှိနေတဲ့မြန်မာလူသားတွေဟာသူတို့ထည့်ဝင်ထားတဲ့လူမှုဖူလုံရေးရန်ပုံငွေခြေကိုစောင့်ဆိုင်းခဲ့ကြတာပါအလို့ရှင်တချို့ကအခုလ15ရက်နေ့လောက်မှလူမှုဖူလုံရေးခြေ62ရာခိုင်နှုန်းပြန်ပေးမယ်လို့ဆိုပေမဲ့တချို့ကအလို့လက်မဲ့အခြေအနေနဲ့နေမရတာကြောင့်ဒီငွေခြေကိုမထုတ်နိုင်ခဲ့ပဲမြန်မာပြည်ပြန်လာရသူတွေရှိပါတယ်။မြန်မာနိုင်ငံကိုရောက်မှထည့်ဝင်ခဲ့တဲ့လူမှုဖူလုံရေးခြေကိုပြန်ထုတ်မယ်လို့ရည်ရွယ်ထားခဲ့ပေမဲ့ထုတ်လို့ရမရဆိုတာကိုတော့အတိအကျမသိရသေးဘူးလို့ရွှေပြောင်းလုံသမားတဦးဖြစ်တဲ့ကိုနေဝင်းမြင့်က VOE ကိုပြောပါတယ်။
ကျွန်တော်တို့ကိုယ်စိတ်ကိုစားပြီးစောင့်နေရတော့မခံနိုင်ဘူးလေမိသားစုအစမပြေလို့ဒီမဲ့နိုင်ငံထွက်လောက်ပါလေဆိုကျွန်တော်ပြန်မှန်နေရတော့မိသားစုမှလည်းမရှိဘူးလေအမှန်တန်တော့မန်ရှိုးကြီးပြန်လာပါမယ်လေတင့်ဝင်ထားတဲ့လူမှုဖုံလုံးဝင်လေးတော့ပြန်ရကျင်တာပေါ့ကျွန်တော်တို့မနေ့ကပြန်လာတာအယောက်40အယောက်40မှာတယောက်မှလူမှုဖုံလုံးဝင်မရဘဲနဲ့ဒီယောက်မှထောက်မယ်ဆိုပြီးအကုန်လုံးပြန်လာတယ်လေပြန်လာကြတယ်လူကြီးပဲ
ဗန်ကောက်မြို့မှာရှိတဲ့မြန်မာအလို့သမားတန်ရာရှိယုံရဲ့ထုတ်ပြန်ချက်အရဆိုမေလ22ရက်ကနေဇွန်လ2ရက်နေ့အထိမြန်မာရွှေပြောင်းအလို့သမား4500ကျော်ကိုဗန်ကောက်မြို့အဝေးပြေးကားကိတ်ကနေမဲဆောက်မြောက်ရီနယ်စပ်ကိတ်အထိပို့ဆောင်ပေးထားပါတယ်။လူမှုဖူလုံရေးခြေကိုအလို့လက်မဲ့ဖြစ်နေချိန်မှာအလို့ရှင်ရဲ့ထောက်ခံစာနဲ့ယုံမှရှောက်ထားရပြီးလစာရဲ့62ရာခိုင်နှုန်းကိုပြန်ပေးတယ်လို့ရနောင်းမြို့အလို့သမားတန်ရာရှိဥကျော်စိုးဝေကပြောပါတယ်။
ပြန်ထုတ်ဖို့ဆိုရင်တော့ဒီလိုယုံမှတော့ဒီဟိုင်းကိုပြန်တက်လာအမယ်ပြန်တက်လာပြီးသွားအဲ့မှာဟိုပြန်တက်လာပြီးမှာအလုံးရနေပြီအလုံးချိနေပြီဆိုရင်တော့ဒီအလုံးလည်းမဲ့အကျိုးခံရတော့မှမရတော့ဘူးလေဘာလို့သူအလုံးချိနေပြီသူပြန်တက်လာတဲ့အချိန်ကြီးကိုလည်းဟိုသူအလုံးချိကလုံးဝပြေးနိုင်သေးဘူးအလုံးလည်းမဲ့နေပဲဖြစ်နေသေးတယ်ဆိုရင်ညသူကဒီခံစားခွင့်ကိုရအောင်ပါပဲမြန်မာနိုင်ငံပြန်သွားတဲ့လူတွေကတော့ဟိုသူတို့ဒီမပေါ့ခင်၆ရက်ခင်ဟို၆ရက်ခရီးကလာမှာသူတို့ဟိုရလိမ့်မယ်လေဟို၆ရက်ခရီးပြန်သွားပြီဆိုရင်တော့ဒီမှာမရှိသေးတော့သူကအဲ့ဒီအကျိုးခံစားမှုကသူကဟိုဥဒေနဲ့အကျိုးမဝင်တော့ဘူးပေါ့
အလုသမားတွေအနေနဲ့ရာတင်ရထိုက်တဲ့လူမှုဖူလုံရေးခြေကိုပြန်ရနိုင်ဖို့အတွက်တန်ယုံနဲ့ချိတ်ဆက်ပြီးဆောင်ရွက်သွားဖို့ကိုထိုင်းရောက်မြန်မာအရေးကူညီနေသူကိုထူးချစ်ကအကြံပေးထားပါတယ်
။သူတို့ထည့်ဝင်ထားတဲ့ဒီလူမှုဖူလုံရေးရန်ပုံငွေပေါ့ Social Security ကိုလည်းဒီတက်သက်ဆိုင်ရာနှိစက်တဲ့လူပုဂ္ဂိုလ်ဖွဲ့စည်းနေနဲ့နှိမ့်ပြီးတော့တောင်းတင်တယ်ပေါ့။တချို့ဟာတွေကကျွန်တော်တို့ဒီထိုင်းတန်ယုံကနေတစ်ဆင့်တောင်းလို့ရနိုင်တဲ့အခြေအနေရှိတယ်။ကျွန်တော်မြင်ရတာအလို့သမားတွေကလူမှုဖူလုံရေးရန်ပုံငွေမရဘဲနဲ့ပြန်သွားတယ်။ဒါကြောင့်မလို့မြန်မာပြည်ရောက်လို့ချင်းတော့မှာထိုင်းတန်ယုံမှာဆက်တယ်ပြီးတော့အခွင့်အရေးတွေကိုဘလူဆောင်ရက်တင်လာလဲဆိုတာမေးပြီးတော့ပေါ့နော်ဒီအလို့သမားကြီးဆောင်ရက်နေတဲ့ဖွဲ့စည်းရေးအကူအညီနဲ့ကိုဆက်တွေ့တင်တယ်လို့ကျွန်တော်အနေနဲ့အကြံပေးချင်တယ
်လက်ရှိကာလအထိဆိုရင်ထိုင်းနိုင်ငံမှာရှိနေတဲ့ရွှေပြောင်းလူသားတွေနေရပြန်နိုင်မှုအတွက်မြမတန်ယုံနဲ့ထိုင်းတာဝန်ရှိသူတွေပူးပေါင်းပြီးအထူးဘတ်ကားတွေနဲ့နေဆက်ကိတ်တွေအထိပို့ဆောင်ပေးနေပါတယ်တန်ယုံကနေဆောင်ရွက်ပေးတဲ့အထူးဘတ်ကားအစီအစဉ်နဲ့နေရပြန်နိုင်မှုဆိုရင်တဦးကို666ဘတ်ငွေကြေခံရမှာဖြစ်ပါတယ်နေရက်ကိုအဆင်ပြေပြေပြန်နိုင်ခဲ့ပေမဲ့လေဥပဒေနဲ့အညီရထိုက်တဲ့လူမှုဖူလုံရေးရန်ပုံငွေပြန်မရမှာကိုရွှေပြောင်းလုပ်သားတွေအနေနဲ့စိုးရိမ်ပူပန်နေကြပါဗျ။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါဗျ။
2020အထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလတိုင်းကျင်းပမယ်ဆိုရင်တန်ယုံသားပါတီတွေကမဲဆန္ဒနယ်တွေအားလုံးပါတစ်ချိန်တည်းတစ်ပြိုင်တည်းကျင်းပဖို့လိုလားတယ်ဆိုတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါပြည်ထောင်စုရွေးကောက်ပွဲကော်မရှင်က2020အထွေထွေရွေးကောက်ပွဲကိုပုံမှန်ကျင်းပတဲ့နိုဝင်ဘာလမှာပဲကျင်းပမှာဖြစ်ကြောင်းဒီလ4ရက်နေ့မှာကြေညာပါတယ်။လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပမယ့်အပေါ်ရခိုင်မျိုးသားပါတီရဲ့အမြင်နဲ့ရွေးကောက်ပွဲလုပ်ငန်းအစီအစဉ်ကိုပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်လက်ရှိမြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဥဖေတန်းကအခုလိုပြောပါတယ်
။ပြဿနာတော့နှစ်ခုရှိတာပေါ့နော်။တစ်ခုပြဿနာကCOVID-19ပြဿနာရဲ့အဲတခုကတော့ကျွန်တော်တို့နိုင်ငံမှာရာပြည်နယ်မြောက်ပိုင်းမှာရွေးကောက်ပွဲဖြစ်မဖြစ်ဆိုတဲ့ပြဿနာတွေပေါ့နော်ပထမတစ်ချက်ကတော့တနင်္ဂနွေလုံးနဲ့ဆိုင်တဲ့အခြေအနေဆိုတော့အစိုးရမှာတူနီတူအောင်နဲ့ဖြစ်ရှင်းတဲ့အခြေအနေတွေရှိပါလိမ့်မယ် ကျွန်တော်ရန်ဒီနယ်တဲမှာကြာတော့ကျွန်တော်တို့မြို့နယ်တွေမှာရွေးကောက်ပွဲမလုပ်ဘူးလဲဆိုတာကိုကျွန်တော်တို့သိရှင်တာပေါ့ဗျာเนาะအဲ့ဒီဟာကမကျင်ညာသေးဘူးဒါလို့ရှုံးရှုံးနေတယ်မှာရွေးကောက်ပွဲမလုပ်ဘူးဆိုရင်ကျွန်တော်တို့ကရွေးကောက်ပွဲဝင်မဝင်เนาะကျွန်တော်တို့ဝင်ဝင်မဲ့ဆိုရင်လည်းကြာနေမြို့နယ်တွေမှာဘယ်လိုစီရင်လုပ်မယ်ဆိုတဲ့အချက်တွေပေါ့အဲ့ဒီအချက်နှစ်ချက်ပေ
နေအများစုရရှိပေမဲ့ဆိုးရွားဖွဲ့ခွင့်မရကြောင်းနဲ့ဒါကြောင့်ဒီတစ်ချိန်မှာတော့မဲဆန္ဒနဲ့အားလုံးမှာအင်တိုက်အားတိုက်ရှင်ပြိုင်ခွင့်ရလို့ကြောင်းအခုလိုဆက်ပြောပါတယ
်အဲ့ဒီချိန်လုံးကျွန်တော်တို့ဒီခါမျိုးသားပါတီအနေနဲ့ရွေးကောက်ပွဲအောင်နိုင်ပေမဲ့အစိုးရမဖွဲ့နိုင်တဲ့ပါတီအဖြစ်ကျွန်တော်တို့အခွင့်အရေးကိုလက်လွတ်ဆုံးရှုံးခဲ့တယ်ဒီတစ်ချိန်မှာတော့ကျွန်တော်တို့အင်နဲ့အားနဲ့ပြန်နိုင်တဲ့အခွင့်အရေးမျိုးနော်ဒီခံပြင်းနဲ့ချက်ကနမျိုးနဲ့လုံးမှာANP ကပြိုင်နိုင်တဲ့အခွင့်အရေးမျိုးရရှိရှင်တယ်။အဲဒါဆိုတတိယအကြိမ်ကမှခေါင်းဆောင်တွေကဘယ်လောက်ထိဖက်ဒရယ်ကိုလူလာတယ်လဲဘယ်လောက်ထိဒီမိုကရေစီကိုအတိမပြုတယ်လဲဆိုတာကိုကျွန်တော်တို့တပွဲတလားလောက်ဖန်ကြည့်ရှင်နေတယ်ဗျာ
။ရှန်တိုင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ပါတီကတွဲဖက်အထွေထွေအတွင်းမှုတစ်ဖြစ်တဲ့ဆိုင်းကျော်ညွန့်ကလည်းသူတို့ပါတီအနေနဲ့ရွေးကောက်ပွဲကိုမဲဆန္ဒနယ်တွေအားလုံးပါကျင်းပတာကိုလူလာကြောင်ပြောပါတယ
်။ကျွန်တော်တို့သဘောထားကတော့ဒီရွေးကောက်ပွဲလုပ်မယ်ဆိုရင်တော့တနည်းအားဖြင့်ချန်ပန်းနဲ့အကုန်လုံးနှုတ်ပေါ့။ရှမ်းပြည်မှာမကပေါ့ရခိုင်မှာပဲရှိပေါ့ဗျာအာရေကောက်ဝဲလုပ်နေဆိုရင်တနိုင်ငံတော့တည်ငြိပေါ့ခုနဒီနာချန်ခဲ့တာမဟုတ်ပဲအကုန်လုံးလုပ်ပေါ့ဗျာဟောအဲ့လိုမျိုးသဘောထားတော့ရှိပါတယ်ဟိုခုနချန်မယ်ဒီနာချန်မယ်အကြောင်းကိစ္စတစ်ခုအကြောင်းဖြစ်စီလုံခြုံရေးအကြောင်းပြလို့ဖြစ်စီတစ်ခုအကြောင်းပြလို့ဖြစ်စီအဲ့လိုချန်ထားတာတော့ကျွန်တော်တို့မလိုတော့ပေါ့
မြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းနေတဲ့နိုင်ငံဖြစ်တာကြောင့်ရွေးကောက်ပွဲဟာအရေးကြီးကြောင်းဒါပေမဲ့ရွေးကောက်ပွဲနဲ့ရှင်ရင်ပြည်သူ့ကျန်းမာရေးကပိုအရေးကြီးကြောင်းလဲစိုက်ကြုံညွန့်ကထောက်ပြပါတယ်ရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲကျင်းပချိန်မှာကိုဗစ်ကာလဆက်ဖြစ်နေရင်ကျန်းမာရေးဝန်ကြီးဌာနအပါအဝင်ဝန်ကြီးဌာန၈ခုနဲ့ပူးပေါင်းပြီးစည်းကမ်းချက်တွေချမှတ်ဆောင်ရွက်မယ်လို့ထုတ်ပြန်ထားပါတယ်2015ရွေးကောက်ပွဲကာလမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်တဲ့အခြေအနေမရှိတာကြောင့်ကချင်၊ကရင်၊ရှမ်း၊မွန်၊ပဲခူးစတဲ့ပြည်နယ်နဲ့တိုင်းဒေသကြီးတွေကမြို့နယ်ပေါင်း30ကျော်ကကြေးရွာတွေမှာရွေးကောက်ပွဲကျင်းပနိုင်ခြင်းမရှိခဲ့သလို2010ရွေးကောက်ပွဲကာလကတော့ကချင်ပြည်နယ်ကမြို့နယ်နှစ်ခုမှာရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူးအခုကာလမှာတော့ရခိုင်ရှမ်းပြည်ပြည်နယ်တွေမှာတိုက်ပွဲတွေရှိနေတာကြောင့်အဲ့ဒီပြည်ပခတွေမှာရွေးကောက်ပွဲကျင်းပနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
ဒီ American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်ကမ္ဘာကြီးပြုံးလွေလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ဖန်လုံအိမ်တန်းွေထုတ်လွှတ်မှုလျှော့ချရေးတကူတော့ဆန္ဒပြရာကနေကမ္ဘာတဝန်းတန်းနဲ့ချီတဲ့ကျောင်းသားလူငယ်တွေပါဝင်လာတဲ့အထိစီယုံလုံဆောင်နိုင်ခဲ့တဲ့ဆွီဒင်နိုင်ငံက Greta Thunberg ဟာသူ့ရဲ့လှုပ်ရှားမှုတွေကြောင့်ပဲကမ္ဘာကောင်းဆောင်တွေကပါအတိအမှတ်ပြုအလေးထားခံလာရတဲ့စေချော်သက်လူငယ်အမျိုးသမီးတစ်ယောက်ဖြစ်ပါတယ်။ဒီကနေ့ကမ္ဘာကြီးကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်လှုပ်ရှားနိုင်သူအဖြစ်အတိအမှတ်ပြုခံထားရတဲ့သူပါ။ယုံကြည်ချက်ခံပါမှုနဲ့မဆုံးမနဲ့ခွန်အားစိုက်ထုတ်မှုတွေကြောင့်အသက်ငယ်ငယ်အရွယ်မှာပဲတဘာဝပတ်ဝန်းကျင်ရေးရာကောင်းဆောင်တယောက်ဖြစ်လာတဲ့ဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg နဲ့သူ့ရဲ့လှုပ်ရှားမှုတွေအကြောင်းဒီသတင်းဖတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်ဒီကနေ့ကမှကြီးရဝေဒနာမျိုးစုံခံစားနေရတဲ့ချွတ်တဲ့ခန္ဓာတစ်ခုလိုဖြစ်လာနေပြီး မိုးခေါင်ရေရှားကြော်မိလောင်မုန်တိုင်းပင်ရေပေးစားတဲ့သဘာဝဘေးဒဏ်အမျိုးမျိုးနဲ့ယောဂကပေးထန်တွေကိုပါတစ်နှစ်တစ်နှစ်ပိုးပြီးတော့ခက်စစ်စစ်ကြုံတွေ့လာနေရပါတယ်။ကဘာကြီးပူနွေးလာမှုနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဖြစ်စေတဲ့ကာဗွန်ဒိုင်အောက်ထုတ်လွှတ်မှုကိုအတိုင်းအတာတစ်ခုအထိမလျှော့ချနိုင်ဘူးဆိုရင်တော့ဒီလိုအခြေအနေတွေကပိုးပြီးတော့ဆူလာနိုင်ပွဲရှိတယ်ဆိုတာကိုလည်းသိပ္ပံပညာရှင်တွေကသတိပေးနေကြတာပါ။ဒီလိုပဲသဘာဝပတ်ဝန်းကျင်ရေတက်ကြွလှုပ်ရှားသူတွေကလည်းကာဗွန်တန်းွေထုတ်လွှတ်မှုတွေကိုအမြန်ဆုံးလျှော့ချဖို့ကမ္ဘာကောင်းဆောင်တွေကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီထဲမှာထင်ရှားတဲ့တက်ကြွလှုပ်ရှားသူတို့ကတော့ဆွီဒင်နိုင်ငံကဆယ်ကျော်သက်အမျိုးသမီးငယ် Greta Thunberg ဖြစ်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်လူသက်ပေါင်းများစွာဆုံးရှုံးရပြီးအတိတ်ဒုက္ခရောက်နေကြရတာဟာကမ္ဘာကောင်းဆောင်တွေရဲ့လက်တွေ့မှာပါတဲ့ဂတိကဝတ်တွေနဲ့ကာဗွန်တန်းွေရော့ကျအောင်မလုပ်ဆောင်နိုင်တာတွေကြောင့်ဖြစ်တယ်လို့ Greta Thunberg ကပြင်းပြထန်ထန်ဝေဖန်ပါတယ်။ကဘာကြီးရေရှည်ရက်တီနိုင်ရေးကိုရှေ့မရှုပဲငွေနဲ့အကျိုးစီးပွားကိုသာကြည့်ပြီးဖြစ်လာတဲ့အကျိုးဆက်ကိုတာဝန်မခံကျင်ကြတဲ့လူကြီးတွေကြောင့်ဒီကနေ့ခေတ်မျိုးဆက်တဲ့လူငယ်တွေဆူရတဲ့သဘာဝဘေးဒဏ်တွေကိုကြုံကြရတယ်လို့သူကပြောပါတယ
် You are failing us but the young people are starting to understand your betrayal the eyes of all future generations are upon you
ရှင်တို့လူကြီးတွေကျမတို့အပေါ်မှာပြက်ကွက်ဖြစ်ကြတယ်။ရှင်တို့ရဲ့တာဝန်မကျေမှုတွေကိုလူငယ်တွေကအခုတော့နားလည်လာကြပါပြီ။အနာဂတ်မျိုးဆက်တွေကရှင်တို့ကိုစောင့်ကြည့်နေပါတယ်။ထပ်ပြီးတော့ပြက်ကွက်ကြအောင်မယ်ဆိုရင်တော့ကျမတို့ဘယ်တော့မှခွင့်လွှတ်မှာမဟုတ်ပါဘူး။ဒီတိုင်းလက်ပိုက်ကြည့်နေတော့မှာမဟုတ်ပါဘူး။အခုထပ်ပို့ပြီးဘောင်းကျော်မလာဖို့ဒီအချိန်ဒီနေရာမှာပဲစီးကံလိုက်ပါတယ်။ရှင်တို့ကြိုက်ကြိုက်မကြိုက်ကြိုက်အပြောင်းလဲအတွက်ကဘာကြီးကနှိုးထလာနေပါပြီ
။ဒါကတော့2019ခုနှစ်စက်တင်ဘာလကကဘာတဝန်းသမ္မတတွေဝင်ကြီးချုပ်တွေနဲ့ကဘာကောင်းဆောင်တွေအများပြားတက်ရောက်ခဲ့ကြတဲ့ကုလသမဂ္ဂအထွေထွေညီလာခံအတွင်းရာသီဥတုဖောက်ပြန်ပြောင်းလဲမှုဟန်တာရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကကဘာကောင်းဆောင်တွေကိုရဲရဲဝံ့ဝံ့သတိပေးပြောခဲ့တာပါ။ကမ္ဘာကြီးပြုနေမှုကိုလျှော့ချနိုင်ဖို့ဒီကနေ့ကမ္ဘာကောင်းဆောင်တွေအနေနဲ့မှန်ကန်တဲ့မူဝါဒတွေချမှတ်ပြီးတာဝန်ယူဖြေရှင်းကြရလိမ့်မယ်ဆိုတော့ကိုသွန်ဘတ်ကဥရောပပါလီမန်မှာရောဥရောပနိုင်ငံတချို့ကလွှတ်တော်တွေမှာပါတက်ရောက်ပြောကြားခဲ့တယ်လို့ဥရုယာတီအရေးဆိုင်ရာကမ္ဘာညီလာခံတွေမှာလည်းပြီးခဲ့တဲ့နှစ်နှစ်ဆက်တိုက်တက်ရောက်ပြောကြားခဲ့တာဖြစ်ပါတယ်လူငယ်တဲ့နှစ်နှစ်အသက်15နှစ်အရွယ်တုန်းကတော့ Greta Thunberg ကတောက်ကြနေတည်းရဲ့ကျောင်းချိန်အတွင်းမှာကျောင်းကိုမတော်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့ပတ်သက်လို့တာဝန်ရှိသူတွေကထိရရောက်တုံ့ပြန်ကင်တွယ်ပေးဖို့တကူတော်ဆန္ဒပြတောင်းဆိုခဲ့တာပါ။မီးလောင်နေတဲ့အိမ်တလုံးလိုဖြစ်နေတဲ့ကမ္ဘာကြီးမှာသူတို့လိုမျိုးဆက်တွေအထက်အနာဂတ်မဲ့ရတာမို့ဒီအခြေအနေကိုပြောင်းလဲဖြစ်နိုင်မဲ့ဘယ်ရာကိုမဆိုသူလုပ်ဖို့အတွက်ဆုံးဖြတ်ခဲ့တယ်လို့ Greta Thunberg ကပြောပါရယ်။သူ့ရဲ့အသံကိုလူတွေနားထောင်လာတဲ့အထိမဆုံမနစ်တောက်ကြနေတိုင်းလှုပ်တော်ရှိဆန္ဒပြရာကနေကမ္ဘာတော်မှာလူငယ်သန်းပေါင်းများစွာပါဝင်လာခဲ့တဲ့အချိန်တဘာဝပတ်ဝန်းကျင်ရေကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုကြီးဖြစ်လာအောင်လှုံ့ဆော်နိုင်ခဲ့တဲ့သူတွေဖြစ်ပါတယ်လူငယ်အနေနဲ့ကျွန်တော်တခုတော့စခဲ့တဲ့လှုပ်ရှားမှုကနေဒီကနေ့မှာတော့ Fridays for Future တောက်ကြနေဟာအနာဂတ်အတွက်ဆိုတဲ့စောင်ပုံနဲ့နိုင်ငံပေါင်း150ကျော်မှာလူငယ်သန်းပေါင်းများစွာပါဝင်တဲ့သဘာဝပတ်ဝန်းကျင်ကြီးလှုပ်ရှားမှုကြီးတွေပေါ်ပေါက်လာခဲ့တာပါ Greta Thunberg ကဒီကနေ့ကဘာကြီးမှာကြုံတွေ့နေရတဲ့အကြီးမားဆုံးပြဿနာတစ်ခုကိုအကျယ်လောင်ဆုံးနှိုးဆော်နိုင်ခဲ့သူဖြစ်တယ်လို့ဆိုပြီးကမ္ဘာကျော် Time Magazine ကြီးကလည်း2019ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ်သူ့ကိုဂုဏ်ပြုခဲ့တယ်လို့2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုအဆိုပြုခံရတဲ့အထက်မှာလည်း Greta Thunberg ပါဝင်ခဲ့ပါတယ်ကမ္ဘာကောင်းဆောင်တွေတာဝန်မဲ့စွာနဲ့လှူလူရှူနေတဲ့ကိစ္စတစ်ခုကိုယုံကြည်ချက်အပြည့်နဲ့ထောက်ပြပြောဆိုဝင်သူ Greta Thunberg ဟာတကယ်တော့သူစိတ်ဝင်စားတဲ့အကြောင်းအရာတစ်ခုမှသာအာယုံဆူဆိုက်တက်ပြီးလူတွေနဲ့ဆက်ဆံပေါင်းသင်းတဲ့နေရာမှာအခက်အခဲရှိခဲ့တဲ့ Asperger Syndrome လို့ခေါ်တဲ့အထူးကြဝေဒနာတစ်မျိုးခံစားခဲ့ရတဲ့လူငယ်တစ်ယောက်ပါအသက်ရှင်နေအရွယ်လောက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကျောင်းမှာစတင်လေ့လာခဲ့ရတယ်လို့ကမ္ဘာကြီးဟာဖန်လုံအိမ်တန်းွေထုတ်လွှတ်မှုတွေကြောင့်ပူနွေးလာနေတဲ့ဆိုတဲ့အခြေခံအချက်ကိုသူနားလည်လာခဲ့တဲ့အခါမှာတော့ဒီပေါ်မှာလူတွေကဘာလို့အလေးနဲ့မတုံ့ပြန်ကြတာလဲဆိုတာကိုသိပြီးတော့အံ့ဩစိတ်ပြတ်ခဲ့ရတယ်လို့ Greta Thunberg ကပြောပါတယ
် People are suffering people are dying entire ecosystems are collapsing
လူတွေဒုက္ခမျိုးစုံခံစားနေကြရပါတယ်။လူတွေတည်နေကြရတယ်။ဂေဟာစနစ်ကြီးတစ်ခုလုံးပျက်စီးလာနေပါတယ်။လူတွေအစုလိုက်အပြုံလိုက်တည်တည်ပျက်စီးပြောက်ွယ်မဲ့အခြေအနေအဆကိုကျမတို့ကြုံလာနေရတာပါ။ဒီလိုအချိန်မှာတော့မှငွေကြီးနဲ့အဆုံးဆုံးစီးပွားရေးခွင့်မျိုးတိုးတက်ဖို့ဆိုတာကိုပဲပြောကောင်းနေကြတော့မှာပဲ။ရှင်တို့မို့ပြောဝင်နိုင်ပါတယ်။
ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာလူတွေရဲ့ကျန်းမာရေးနဲ့ဒီကနေ့ခေတ်မွေးဖွားလာတဲ့ကလေးငယ်တွေရဲ့ဘဝနေထိုင်မှုအရေးအသွေးကိုချိန်ချောက်လာလိမ့်မယ်ဆိုတာကိုသိပ္ပံပညာရှင်တွေသူတည်သူတွေကလည်းထောက်ပြပြောဆိုနေကြတာပါအပူချိန်မြင့်တက်မှုကနေရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဟာပိုပြီးတော့ဆိုးဝါးလာနေပြီးယောဂါတွေပုံမှုထူပြောလာစေတယ်လို့လက်ရှိနဲ့အနာဂတ်မျိုးဆက်တွေအတွက်ဇာနရိတ်ကဖူလုံမှုအန္တရာယ်ရှိလာလိမ့်မယ်လို့ပညာရှင်တွေကသတိပေးနေတာပါကဘာကြီးပုံနှွေးမှုရဲ့တံကိုလူတွေတနေ့တခြားတိတိတသာပိုးပြီးတော့ခန်းစားလာနေရတဲ့တံအောင်ကဘာကောင်းဆောင်တွေကတော့ဒါကိုအလေးနဲ့မထားကျင်ကြသေးဘူးလို့ခရတာကပြောပါတယ်
Countless of people have stood in front of the United Nations climate conferences
မင်းတို့နိုင်ငံအောင်များတဲ့သူတွေကုလသမဂ္ဂရုံးရှိလာပြီးတော့ကာဗွန်ဓာတ်ငွေထုတ်လွှတ်မှုတွေချော့ချဖို့နိုင်ငံခေါင်းဆောင်တွေကိုတောင်းဆိုခဲ့ကြပေမဲ့လေခေါင်းဆောင်တွေကတော့နားထောင်ခဲ့ပါဘူးကာဗွန်ဓာတ်ငွေထုတ်လွှတ်မှုကဆက်ပြီးတော့များလာနေသေးပါဒါကြောင့်သူတို့ကိုဘာမှမတောင်းဆိုတော့မယ်နဲ့ကမ္ဘာတဝန်းကတည်သူတွေကိုပဲတိုင်းငံခေါင်းဆောင်တွေဘလောက်ပြက်ကွက်ကြတယ်ဆိုတာကိုနားလည်အောင်ကျွန်မကြိုးစားပါမယ်ဒီကနေ့ကျွန်မတို့ရင်ဆိုင်နေရတာကလူသားတွေရဲ့အသက်ရှင်နေထိုင်ရည်တည်မှုတွေကိုချိန်ချောက်ခံလာရတာပါပဲဒါကိုဆက်ပြီးတော့ခွင့်ပြုဖို့အချိန်မရှိတော့ပါဘူး
ဆမ်မှုဒေါ်လာရေးခေတ်ကနေဒီကနေ့ခေတ်အထိပြောင်းလဲလာခဲ့တဲ့ကာလတစ်လျှောက်ဆက်ယုံလှုပ်ယုံတွေမော်တော်ကားတွေလူတွေရဲ့နေစဉ်နေထိုင်မှုပုံစံတွေကြောင့်ကာဗွန်တန်းငွေထုတ်လွှတ်မှုတွေအဆမတန်များလာခဲ့ပြီးကမ္ဘာကြီးပူနေမှုကတတိတခြားတတိတသာပိုဆိုးလာခဲ့တာပါနောက်ဆက်တွဲဆိုးကျိုးတွေအနေနဲ့ကတော့ကမ္ဘာတဝန်းရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေနဲ့အကျက်အကျဲတွေပိုပြီးများလာခဲ့တာပါကရက်တသွန်ဘက်ကတော့ကမ္ဘာမြေကြီးကိုအခြေမိခဲ့တင်နိုင်မှုအတွက်ကာဗွန်တန်းငွေထုတ်လွှတ်မှုတွေကိုလုံးဝရပ်ပစ်လိုက်ရမယ်လို့ပြောနေတာပ
ါ Let's be clear we don't need a low carbon economy we don't need to lower emissions
ရှင်းရှင်းပြောရရင်ကာဗွန်တန်းငွေထုတ်လွှတ်မှုနည်းတဲ့စီးပွားရေးတို့ကာဗွန်တန်းငွေထုတ်လွှတ်မှုလျှော့ချတာတွေလုပ်ရမယ်အခြေအနေမဟုတ်ပါဘူးကမ္ဘာအပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်အောက်မှာထားနိုင်ဖို့ဆိုရင်ကာဗွန်တန်းငွေထုတ်လွှတ်မှုကိုအခုကလေးကရပ်ပြရမှာဖြစ်ပါလေ
။ကမ္ဘာအပူချိန်ကို2ဒီဂရီစင်တီဂရိတ်ထက်မပိုအောင်မထိန်းထားနိုင်ဘူးဆိုရင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေရဲ့ဆိုးကျိုးတွေကိုအကြီးအကျယ်ကြုံရလိမ့်မယ်လို့ပညာရှင်တွေကအစောပိုင်းတွက်ချက်ပြောခဲ့ကြပြီးတော့နောက်ပိုင်းမှာတော့အဲ့ဒီသတ်မှတ်ချက်နဲ့တောင်မလုံလောက်နိုင်တော့ဘူးလို့ဆိုပြီးကမ္ဘာကြီးရဲ့အပူချိန်ကို 1.5 ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်မှသာလူတွေရေရှည်မှာအသက်ရှင်ရပ်တည်နိုင်ကြလိမ့်မယ်လို့ပညာရှင်တွေကပြောဆိုထားတာပါ။သဘာဝပတ်ဝန်းကျင်ထိန်းသိမ်းဆိုင်ရာပါရီသဘောတူညီချက်မှာလည်းကမ္ဘာကြီးရဲ့အပူချိန်ကို2ဒီဂရီစင်တီဂရိတ်ထက်မပိုအောင်ထိန်းထားနိုင်ဖို့ကာဗွန်တန်းငွေထုတ်လွှတ်မှုတွေကိုအချိန်ကာလတစ်ခုသတ်မှတ်လျှော့ချဖို့သဘောတူထားတာပါ။ဒါပေမဲ့လက်တွေ့အကောင့်ထွက်ဖော်မှုဘက်မှာတော့အားနည်းနေစေဖြစ်ပါတယ်။ဒါကြောင့်ဂရက်တာသွန်ဘတ်ကတော့ကမ္ဘာကောင်းဆောင်တွေအနေနဲ့လက်တွေ့မပါတဲ့စက္ကလုံတွေကိုရပ်ပြီးကမ္ဘာကြီးကိုအမြန်ဆုံးကယ်တင်ကြဖို့နှိုးဆော်နေတာပါ။
The longer we wait, the harder it will be to turn this around. So let's not wait any longer.
ဒီချက်ပေါ်အချိန်ကြာစောင့်နေပြင်ဆင်ဖို့ခက်လေဖြစ်လာပါလိမ့်မယ်။ဒါကြောင့်အချိန်တွေထပ်ပြီးတော့မဖြုံးတော့ဘဲနဲ့လက်တွေအကောင့်ထဲပေါ်ကြရအောင်ပါ
။ဘုရုရသည့်အရေးအပါဝင်ဒီနေ့ကဘာကြီးကြုံတွေ့နေရတဲ့အချက်တွေကိုဆွေးနွေးကြတဲ့ R20 Austrian ကဘာထိပ်သီးဆွေးနွေးပွဲမှာ Greta Thunberg ကတိုက်တွန်းပြောကြားခဲ့တာပါ။အပြောင်းလဲတွေဖြစ်လာအောင်ဒီကနေ့လူသားတွေကပဲလှုပ်ဆောင်ကြရမှာဖြစ်ပြီးကမ္ဘာကြီးကိုကာကွယ်စောင့်ရှောက်ကြဖို့တဘာဝပတ်ဝန်းကျင်ကြီးကိုထိန်းသိမ်းကြဖို့ဘယ်လိုလူမျိုးမဆိုစွန့်ဆောင်နိုင်လဲဆိုတာနဲ့မှန်ကန်တဲ့ယုံကြည်ချက်နဲ့ခိုင်မာတဲ့စွဲလုံးလာရှိဖို့သာလိုအပ်တယ်ဆိုတာကိုဂရက်တာသွန်ဘက်ကလက်တွေ့ပြခဲ့တဲ့ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝေပြုပါရှင်ကျွန်မခင်ဗျာပြုပါရှင်
ဘတ်တူတာဆောင်နဲ့အမေရိကန်တို့ခွင့်အစီအစဉ်မှာဆက်ရုံအလုပ်ရုံကကိုဗစ်ကူးစက်မှုအကြောင်းကိုတင်ပြပေးမှာပါကိုဗစ် -19 ကာယရောဂါဒဏ်ကိုအဆိုးရွားဆုံးခံရတဲ့အမေရိကန်ပြည်ထောင်စုမှာဒီရောဂါဒဏ်ကိုခံရတဲ့သူတွေလည်းမြန်မာတွေလည်းပါဝင်ပါတယ်အထူးသဖြင့်ဒီဆက်ရုံအလုပ်ရုံနေမှာလူတွေတယောက်နဲ့တယောက်ကဲ့ရဲ့လုပ်နေကြတဲ့လုပ်ငန်းဝင်ကနေကူးစက်ခံကြရတာပါ Texas ပြည်နယ်အမေရိလိုမျိုးကဒီကိုမင်းကိုလက်ကိုကျွန်တော်ဆက်သွယ်ပြီးတော့ဒီ Texas ပြည်နယ်ဆက်ရုံအလုပ်ရုံနေမှာဒီ COVID-19 ကူးစက်မှုအခြေအနေအကြောင်းကိုမေးမြန်းထားပါတယ်သူရဲ့ဖခင်ကဆိုရင်လည်းမကြသေးခင်ကမှ COVID-19 ကြောင့်ဆုံးမသွားတာပါဒီအကြောင်းကိုကျွန်တော်အအောင်ကတင်ပြပေးထားပါတယ်ခင်ဗျာမ င်္ဂလာပါကိုမင်းကိုလည်းဒီကိုမင်းကိုလည်းတို့အမရီလိုမျိုးကတိုင်ဆန်ဆက်ရုံမှာပေါ့လေမြန်မာတွေကိုဗစ် -19 အတော်လေးအာကူးစက်ခံရရလို့ကျွန်တော်သိရပါတယ်ဆိုတော့ကိုမင်းကိုလက်ဖခင်လည်းပဲဒီအပိုင်းလေးမှာပဲဆုံးသွားတာဆိုတော့ဟိုဘယ်လိုမျိုးဟိုကူးစက်ခံခဲ့ရလဲဆိုတဲ့အကြောင်းကိုအရင်ဆုံးစပြီးတော့ပြောပြပေးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အခေကဒီပြလာ20ရက်နေ့ရက်နေ့မှာစပြီးတော့စပြီးတော့ဖြားတာပေါ့နော်ကျွန်တော်လည်းအလုပ်စီနေအဲ့ဒါကျွန်တော်တို့လောကလုံးထဲမှာကျွန်တော် break နားနေတဲ့အချိန်မှာပြီးရကျွန်တော်လာပြောတယ်ပသာတဲ့ငါဟိုနေမှာဖြားခြင်းမျိုးဖြစ်လာပြီတဲ့ဒါအဖေကလည်းဆိုလို့ရှိရင်ချက်ချင်းအိမ်ပြန်ဒီခုချိန်ညာတိတ်ရဟိုလွယ်တာမဟုတ်ဘူးလို့ဒီယောဂရဲ့ဖြစ်နေတာလို့ဆိုတော့ပြီးရဆိုပြန်မယ်ပဲတဲ့သူသူရဲ့စကားပါသားပြောပြီးတော့အဲ20ရက်နေ့ညကအလုပ်ကောင်ပြီးလို့ဆိုရင်သူအိမ်ပြန်လာတယ်ပြန်လာပြီးတော့နောက်နေ့ကတော့စီးသွားစစ်တဲ့ခါကျတော့ကျွန်တော်အချက်ကရနေပြီးတော့သူအဲ့မှာစီးမစစ်တော့စီးမစစ်ပြီးတော့ဘူးတဲ့ဆိုတော့ကျွန်တော်ပါပါတယ်ကျွန်တော်လိုက်ပြောတယ်အဲ့ဒါနောက်တစ်ပတ်တင်းလာနေမှမစစ်ဖြစ်တယ်ဒီကျွန်တော်တို့ CDC ပေါ့အစိုးရထုတ်တဲ့ဌာနမှာကျွန်တော်သွားစစ်တယ်သွားစစ်တဲ့ခါကျတော့ဒီကလ30မနက်ပိုင်းမှာသူ့ကို positive ဖြစ်တယ်လို့သိရတယ်အဲ့ဒီမှာသူကရမ်းဖြားနေပြီဖြားတဲ့ခါကျတော့အဲ့ဒါ immune ခေါ်တယ်ခေါ်တဲ့ခါကျတော့သူက positive ဖြစ်တဲ့အတွက်သူ့ကိုဆေးရုံပေါ်ပါတယ
်ဆိုတော့ဟိုအခုလိုမျိုးပေါ့လေဆက်ရုံထဲမှာ COVID ကြောင့်ဖြားနာနေကြတာရောဟိုဆက်ရုံကြီးကြပ်သူတွေကမသိဘူးလား
သိလားမသိလားတော့မသိဘူးကျွန်တော်တို့သွားပြောတာတော့ဥမာသူကကျွန်တော်တို့မှာစာရွက်နဲ့အထောက်ထားနဲ့သွားပြတာတော့မှသူတို့ကလက်မခံငင်းတယ်အဲ့ကနေပြီးတော့ဒရင်မှာကြီးညာတယ်ကြီးညာတဲ့ကကျတော့ဒီဒုသမရဦးဆောင်တဲ့ဒါကျမကြီးဖွဲ့ရနေစီလွတ်မယ်ဆိုတော့အဲ့ကနေပြီးတော့စီးစစ်တဲ့ဒီလုံးလုံးနေမှာခုနောက်ပိုင်းစီးစစ်လာတဲ့ခါကျတော့အဲ့မှာလေတရုံပြန်နေဘာလို့မို့ပေါ့ဟိုနေပေါ့တက်စစ်လိုက်တဲ့ခါမှာလူကြီး6500 positive ဖြစ်တယ်ခုနောက်ပိုင်းဖြစ်တဲ့လူမပါသေးဘူးနော်အဲ့ဒီမှာဆက်လိုက်6500 positive ဖြစ်တယ် positive ဖြစ်တာကိုအလုံးဒီတော့ဆိုကျွန်တော်တို့ကဟိုနေပေါ့ A8 B8 C8 3 C ရှိတယ်စီစီကကွာတီစီကစီစီတတအေးရှိနေပြီရှိပေါင်းပြီးတော့20ပေါင်းလောက်ခိုင်းတယ်ပြီးတော့တရက်ကိုလောဟာကအပူကြီးငွေ30ပြီးပြီးတော့ခိုင်းတဲ့ခါကျတော့လူရက်မှတ်ပြီးတော့သွားစင်းတယ်စင်းတဲ့ခါကျတော့အဲ့လူကိုတက်စစ်လိုက် positive ဖြစ်လိုက်နောက်ပြန်သွားလိုက်ကောင်းတဲ့လူကပြန်သွားလိုက်နောက်တစ်ချိန်တက်စစ်လိုက် positive ဖြစ်လိုက်ဒီဘက်တောင်တွေအားလေ
ဟိုကူးစက်မှုမရှိအောင်ရောဆက်ယုံနေဘက်ကဘာမှလုပ်မပေးဘူးလားဗျ
ကျွန်တော်ဘီ positive ဖြစ်တယ်ဆိုတာသိရတော့မှကျွန်တော်ကိုယ်တိုင်သွားစစ်လို့စိတ်မချလို့သွားစစ်တဲ့ခါကျမှပေါ်တဲ့ချိန်မှာတည်ရတယ်ကျွန်တော်တို့ဒီအာနာပါနေမလာခင်မှာဒီထိုင်ဆန်းနေပြီးတော့အလုံးယုံပေးမှာဒီတရားနဲ့တရားဟိုနေမဖြစ်အောင်ဆိုတော့သမင်းစားကုန်ဒီပါလေးမှာတရားတရားလက်ဒီပါလေးခီလိုမရအောင်ဆိုတော့ဒီ6ပြီခွာပေါ့အဲ့လိုမျိုးထားတယ်ထားတော့လည်းဘာမှမထူဘာမှမထူဆိုတော့လောကထဲမှာဆိုလို့ရှိရှိတရားတရားကယူတိုက်နေတာပြီးတော့ဒီကအလုံးယုံကလည်းဆိုတာကဥပမာတော့ဒီချိန်မှိုက်ဌာနကနေပြီးတော့ဒီလူသားတို့ကပေါ်စရစ်သိလို့နှစ်ပတ်နာမယ်ဆိုလို့ရှိရင်နှစ်ပတ်တော့မပြည့်သေးဘူးဖုံးခေါ်လာတယ်အလုပ်စင်ဖို့ပြီးတော့ပေါ်စကင်းရှိတဲ့လူကိုလည်းအလုပ်စင်ရမှဆိုတော့အတရားဓမ္မခေါ်ခိုင်းတယ်ဒါမျိုးတွေလည်းဟိုနေတွေ့နေရ
ဆိုတော့ဆက်ယုံမှာရောလုံသားဥယေကဘယ်လောက်ရှိပါလဲမြန်မာရောဘယ်နှစ်ယောက်လောက်ရှိပါလဲနောက်ဒီမြန်မာတွေရဲ့ဘယ်လောက်အထိကိုဗစ်ကူးစက်ခံရပါလဲ
ကျွန်တော်တို့ထိုင်းဆန်မှာဆိုလို့ရှိရင်အားလုံးကလူဥယေ2500ပတ်ဝန်းကျင်မှာရှိပါတယ်ဆိုင်ချင်းမှာမြန်မာပြည်သားဥယေ800လောက်ရှိတယ်ဆိုတော့တော်တော်များလားရှိရရှိတယ်ပေါ်စတိက400တော့ဖြစ်အများဆုံးကဗမာပြည်သားတွေကျွန်တော်တို့ကွန်မြူနတီတစ်ခုလုံးကအကုန်လုံးနီးပါးလောက်ဖြစ်တာ
ဆိုတော့ဒီဆက်ယုံကဥမာဟိုကိုဗစ် -19 ဖြစ်လို့ဟိုနေမကောင်းဖျားနာတယ်ဆိုလို့ရှိရင်လည်းပဲဒီဆရာဝန်တွေဘာတွေရှိရလက်မှတ်တွေဘာတွေ ਨੇ ဒီအလုံးမသွားပဲနေလို့မရဘူးလားဗ
ျပြောမယ်ဆိုလို့ရှိလို့ရှိရင်ဒီမှာရှိတဲ့အမတစ်ယောက်ကသူ့ယောက်ျားကကင်ဆာလမကင်ဆာလမဖြစ်တယ်သူ့ရဲ့ဆရာဝန်ကနေပြီးတော့အဲ့ဒီအမကိုဘလုံးမသွားပါနဲ့လို့ပြောတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီဆက်ရုံမှာကဒီပေါ်စတိတွေများနေတယ်။အဲ့ဒီအတွက်ကြောင့်သူ့ရဲ့လူနာကိုကင်ဆာနေပြီးတော့နောက်ထပ်ယောဂတစ်မျိုးဘိုင်းဘက်တစ်မျိုးကိုကူးစက်အောင်ကာကွယ်တဲ့အနေနဲ့အလုံးမသွားပါနဲ့ပြောတာ။အချိန်ချင်းခါခါဆက်ရုံခေါ်တယ်၊ဖုန်းနဲ့ခေါ်တယ်၊ခေါ်ပြီးတော့အလုံးဆင်ခိုင်းတယ်။ဆရာဝန်ပေးတဲ့လက်မှတ်နဲ့တော့မရဘူးဆိုတော့တော်တော်လေးကိုလူခွင့်ကြီးကချူပေါက်ခံနေတယ်။ဆိ
ုတော့ဟိုကိုဗစ်ကြောင့်ရောကျန်းမာရေးဒီအရန်ဟိုဆိုးဆိုးရွားဟိုထိခိုက်သွားတဲ့သူကဘယ်လောက်လောက်ရှိပါလဲ
ယောဂပြင်းပြင်းထန်ထန်ဖြစ်တဲ့လူကအားလုံးပေါင်းဆိုလို့ရှိရင်အယောက်20ဝန်းကျင်လောက်ရှိတယ်ခင်ဗျအခုဆိုလို့ရှိရင်တချို့ဆိုလို့ရှိရင်စေရောင်လေးပြင်ဆင်လာတယ်မိကဘာဖြစ်လို့ဆိုတော့ပြင်ဆင်လာတယ်ဒါပေမဲ့လုံးဝအလုံးစင်လို့မရသေးဘူးမသက်နဲ့မသက်တာသူတို့အိမ်မှာပဲအခုကလက်ရှိနေပြီးရတော့မှာ
ဆိုတော့တခြားနေရာတွေမှာတော့အခုလိုမျိုးဒီအလုံးရှင်ကနေပြီးတော့အတင်းအဓမ္မခိုင်းတာမျိုးဆိုလို့ရှိရင်ကန့်ကွက်ကြပါတယ်ဟိုကယ်လီဖိုးနီးယားမီပလန့်ပေါ်လေဒီအသားထုတ်တဲ့ဆက်ယုံတွေဝါဒီမှာကန့်ကွက်ကြတာမျိုးတွေရှိပါတယ်ဆိုတော့ဒီအမရီလုံးမှာရောကန့်ကွက်တာမျိုးဆန္ဒပြတာမျိုးမရှိဘူးလားဗျ
မရှိဘူးခင်ဗျဘာလို့လဲဆိုတော့ကျွန်တော်တို့ဒ
ဒီဘက်မှာဒါကျိုးကအားဘာသာစကားအားနည်းတဲ့ခါကျတော့သူတို့ကြောက်ကြတယ်ကျွန်တော်တော့တယ်ကျွန်တော်တို့ကလူပုံစံလူကြီးလုံးရေးပေါင်းမယ်နောက်ဆုံးကျွန်တော်ကမ္ဘာလာကြီးလက်မှတ်ထိုးတော့တီးပြီးတော့ယူလုံးရေးပေါင်းမယ်လို့တိုင်ပြီးတဲ့ခါကျတော့ဘယ်သူမှမပါလာဘူးကိုမင်းကိုလိုက်ရောအဲဒီဆေးကိုမှလုံးလုံးနေရဆိုတော့အခုကျတော့ဟိုအလုပ်နားထားတာပါလား
ကျွန်တော်ပြီးဆေးကိုစတဲ့ခရေကကျွန်တော်အလု နားတဲ့အချိန်မှာပဲကျွန်တော်ဒီအစည်းအဝေးကြားတာဖြစ်တဲ့အတွက်ကျွန်တော်အလုပ်ရောင်းနေပြီးတော့ကျွန်တော်ဖွင့်ယူထားတယ်
ဆိုတော့ဟိုအခုလိုမျိုးကိုမင်းကိုလည်းရဖခင်လည်းဆုံးမသွားတာဆိုတော့အလုရှင်တွေဘက်ကရောတရားဥပဒေကြောင်းအရာရင်ဆိုင်သွားဖို့ရှိပါလားခင်ဗျာ
ဒါကတော့ဟိုပါပေါ့နောက်ပိုင်းလေးရှိတော့ရှိလိုက်မှာပါဇော်ရော့စစ်တို့ကျွန်တော်ပြောလို့မရဘူးခင်ဗျာဘာလို့ဆိုတော့ဒီကျွန်တော်မြန်မာပြည်သားပဲဘယင်တိုင်းသူတရားဆုံးသွားတဲ့ဘွားကြီးဆိုတာသူတို့တရားဆွဲထားတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုမင်းကိုလည်းရအခုလိုဖခင်တရားဆုံးရှုံးသွားတဲ့အတွက်ကျွန်တော်တို့လည်းအထူးစိတ်မကောင်းဖြစ်ရပါတယ်ကျွန်တော်တို့အချိန်ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးများတင်ပါတယ
်အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီကျွန်မခင်လေးသက်တော်2020မေလ30စနေနေ့နေ့လယ်မှာ SpaceX ကုမ္ပဏီကနေတိဆောက်တဲ့ Falcon 9ဒုံးပျံနဲ့ NASA အာကာသယာဉ်မှူးနှုတ်ကိုအပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအောင်းအောင်းမြင်မြင်လှုပ်ပြန်လိုက်ပါတယ်။
Lift off of the Falcon 9 and Crew Dragon, Go NASA, Go SpaceX, Godspeed, Bottom Dog. So rises the new era of
Florida ပြည်နယ် Kennedy အာကာသစင်တာကနေအမြင့်ပင်230ရှိတဲ့ Falcon 9ဒုံးပျံလှုပ်တင်တာကိုအမေရိကန်သမ္မတနဲ့ဒုသမ္မတတို့ကိုယ်တိုင်သွားရောက်ပြီးအားပေးခဲ့တယ်လို့အွန်လိုင်းကနေချီးရှုသူကလည်းသုံးသန်းလောက်ရှိပါတယ်။ NASA အာကာသယာဉ်မှူးဒေါက်ဟာလီနဲ့ဘော့ဖ်ဘန်ကန်တို့ဟာ Dragon 2အာကာသယာဉ်ထဲမှာလိုက်ပါသွားတာဖြစ်ပြီးဒီအာကာသယာဉ်ကို Falcon 9ဒုံးပျံထိပ်မှတက်ပြီးလွှတ်တင်ခဲ့တာပါ။ဒါဟာအမေရိကန်သမိုင်းမှာ NASA ကပုဂ္ဂလိကကုမ္ပဏီထုတ်ယာဉ်တွေကိုသုံးပြီးအာကာသထဲလူလွှတ်တင်တာပထမဆုံးအကြိမ်လို့NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ
်။ဟိုပုတ်ကလီကပိုင်းအာကာသဒုံးပျံအာကာသယာဉ်ကိုတုံးပြီးတော့အပြည့်ဆိုင်ရာအာကာသစခန်းကိုလူလွတ်တင်နိုင်တာဒါပထမဦးဆုံးပါပဲ။အရင်တော့အမေရိကန်အာကာသယာဉ်မှူးတွေလုံးပြန်အာကာသယာဉ်နဲ့တင်ပို့လေးရှိပါတယ်။အဲ့ဒါ2017ခုနှစ်မှာလွန်ခဲ့တဲ့6နှစ်လောက်ကစပြီးတော့သူတို့ရပ်လိုက်ပါတယ်။ဘာလို့ဆိုတဲ့အခါကျတော့လုံးပြန်အာကာသယာဉ်ရဲ့သူ့ရဲ့ expiration date ပေါ့နော်။သူ့ရဲ့တက်တန်းကျော်သွားပြီးပြကြတာလည်းနှခါရှိပြီဆိုတော့အခါကျတော့လူအသက်ကိုရင်းပြီးအလုပ်လုပ်ရတဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့အတွက်ဒီလုံးမြအာကာသယာဉ်အစနောက်အာကာသယာဉ်တစ်ခုကိုစောက်ဖို့အတွက်ဆိုတော့သူတို့ကြိုးစားပါတယ်ကြိုးစားနေတဲ့အချိန်မှာပဲဒီလုံးမြအာကာသယာဉ်မတုံ့လို့မရတဲ့ရုရှားနိုင်ငံရဲ့ Soyuz အာကာသယာဉ်တုံ့နေရတာ6နှစ်လောက်ရှိပါပြီအဲ့ဒီအချိန်မှာပဲ2000နဲ့နှစ်ခုနှစ်မှာဒီ SpaceX ဆိုတဲ့ Tesla လျှက်စစ်ကားထုတ်လုပ်တဲ့ SpaceX Company ကနေပြီးတော့မှအာကာသကြီးသွားလုပ်ငန်းအတွက်ကိုစပြီးတည်ထောင်ပါတယ်။မေလ30ရက်နေ့ကအဲဒီ SpaceX ရဲ့ Dragon 2ဆိုတဲ့အာကာသယာဉ်နဲ့ Falcon 9ဆိုတဲ့ဒုံးပျံရဲ့ထိပ်ဖို့မှာ Dragon 2ဆိုတဲ့အာကာသယာဉ်ကိုဆင်ပြီးတော့လွတ်တင်ခဲ့ပါတယ
်။အာကာသထဲကိုလူတွေပို့ဖို့နဲ့ပစ္စည်းတွေပို့ဖို့အတွက်ဒုံးပျံတွေတည်ဆောက်တာနဲ့အာကာသကြီးသွားလုပ်ငန်းတွေလုပ်ကိုင်နေတဲ့ကုမ္ပဏီတွေကအများပြားရှိပါတယ
်ပစ္စည်းတင်ဖို့အတွက်ကာဂိုအတွက်ကိုဒီ Kuna SpaceX ရဲ့ Orbital ဆိုတဲ့ပုဂ္ဂလိကပိုင်းအာကာသခရီးသွားလုပ်ငန်းဒုံးပျံပြီးဆောက်တဲ့ကုမ္ပဏီ Northrop Grumman နောက် Sierra Nevada သူကဒီကုန်ပစ္စည်းတင်ဖို့အတွက်ကိုပုဂ္ဂလိကပိုင်းအာကာသဒုံးပျံကုမ္ပဏီတွေတည်ထောင်ထားပါတယ်နောက်လူစီးဖို့အတွက်ကြတဲ့အခါကျတော့ Blue Origin နောက် Boeing Sierra Nevada နဲ့အခုမနေ့တနေ့ကဒီအပြင်ဆိုင်အာကာသစခန်းကိုရောက်တဲ့ SpaceX Company ကနေပြီးတော့မှတင်တဲ့လူစီးအာကာသယာဉ်မျိုးစီစဉ်ထားပါတယ်။အဲတော့လူစီးဖို့အတွက်လူပါတဲ့အာကာသယာဉ်ထဲမှာဥပမာအစီအစဉ်ကတော့ Blue Origin ဆိုလို့ရှိရင်အာကာသအပန်းဖြေခရီးထွက်ဖို့အတွက်အာကာသယာဉ်အသေးပေါ့နော်။ဒီကနေပြီးတော့လွန်မြောက်အာကာသယာဉ်လိုပဲပြေးလန်းနေတန့်တဲ့ပြေးလန်းပေါ်ပဲပြန်ဆင်းအဲ့လိုလုပ်လို့ရတယ်။အာကာသယာဉ်မျိုးလည်းထူးမှန်ဒီ SpaceX ကတော့သူကတကယ်ကိုသူစီစဉ်ထားတဲ့ပုံစံအရာဆိုလို့ချင်းအင်္ဂါဂျို2024ကျော်ကျော်လောက်ဆိုလို့ချင်းတောင်းနိုင်လောက်ကိုတုံးပြန်နေပြီးဆောက်ဖို့အစီအစဉ်ရှိပါတယ်။ Elon Musk ရဲ့ဒီ SpaceX ရဲ့2024မှာ Starship ဆိုတဲ့တုံးမြအကြီးဆောက်ပြီးတဲ့အခါကြလို့ရှိရင်လာဖို့လဲသွားမယ်အင်္ဂါဂျူလဲသွားမယ်အဲအင်္ဂါဂျူသွားတဲ့အခါကြလို့ရှိလို့အင်္ဂါဂျူကိုဒီတိုင်းအလိုလျောက်တွတ်လိုက်ပြီးတဲ့အခါကြလို့ရှိရင်အဲ့ဒီမှာတုံးမြအလိုလိုညင်သားစွာဆင်းလို့ရအောင်လုပ်တဲ့စနစ်ကိုသူတို့အခုစပြီးစူးစမ်းနေပါတယ်ဒါကြောင့်လဲဒီအာဂတယင် Dragon 2ရဲ့ထိမ်းမှာအဲ့ဒီထိန်းချုပ်ရေးတုံးမြအသေးစားတွေတက်ပြီးတော့အလိုလျောက်ထိန်းချုပ်စနစ်တွေစီစဉ်ထားတာဖြစ်ပါတယ်ခင်ဗျာ
အာဂတယင်တွေတိဆောက်ရမှာတခြားသူတွေထက်ဒီ SpaceX company ကနည်းပညာမှာတပန်းတာနေတာပ
ါဒီ SpaceX ရဲ့ထူးခြားမှုတပန်းတာတာအရင်တော့အာဂတဒီတုံးမြကိုပြစ်တင်လိုက်လို့ရှိရင်ပထမအဆင့်ဒီလောင်စာကုန်သွားတာနဲ့သူကမီးလောင်ပြီးတော့ပြစ်ကြသွားတယ်အဲ့ဆိုသူပြန်တုံးလို့မရတော့ဘူးပေါ့နော်အဲ့တော့ပြန်တုံးလို့ရတယ်ဆိုလို့ရှိလို့ချင်းဈေးကအရန်တက်တာပါအဲ့တော့ဘလောက်တက်တာတလဲဆိုလို့ရှိရင်ဟိုလွန်မြအာကာသရင်နဲ့အာကာသတဲ့ကိုရောက်ဖို့ပေါ့နော်1ကီလိုဂရမ်လောက်ရှိတဲ့ပစ္စည်းကိုတင်ဖို့ဈေးကအမေရိကန်ဒေါ်လာနဲ့ NASA ရဲ့ကုန်ကြစည်အစိုးရကုန်ကြစည်က4000ကျွဲကျတယ်လို့တွက်ကြည့်ခန့်မှန်းလိုက်တဲ့အခါကျတော့အခု SpaceX ရဲ့ကုန်ကြစည်ကဒီတုံးရင်ရဲ့ကုန်ကြစည်ကအမေရိကန်ဒေါ်လာတကီလိုမှမှ3000လောက်ပဲကျတယ်အဲ့အပြက်ဒီအရန်တက်တာပါပဲ
ဒီလိုပြန်ပြီးတုံးလို့ရအောင်တီထွင်နိုင်တဲ့ SpaceX ရဲ့နည်းပညာကြောင့်ကုန်စည်ပစ္စည်းတင်ပို့တာနဲ့မကဘဲအာကာသယာဉ်မှုတွေကိုပို့ဆောင်ပေးရမှာလဲအကုန်ကျကတိတ်ကိုတက်တာသွားတော့ပါ
SpaceX က Dragon တော့အာကာသယာဉ်ဒီအာကာသယာဉ်ကိုဖြတ်တင်ဖို့အတွက်ကသူ့မှာပထမအောက်မှာပါရှိရမယ်ဆိုလို့ရှိရင်တုံးပြန်ကြီးရှိရပါတယ်သူကအရေးလောင်စာတုံးပါတယ်Falcon 9ရဲ့တုံးရင်ကတော့အရေးတောင်ကြာတုံးတယ်။ဒီအပြည့်ပြည့်ဆိုင်ရာအာကာသစခန်းကို Falcon 9အပြင်အငင်း Falcon 9ပေါ့နော်အမှတ်98တုံးနဲ့ပြုတ်တင်ထားတဲ့အကြိမ်22ကြိမ်အောင်ရောက်ပြီးပါပြီ။ထူးခြားတာဒီ Falcon တုံးရင်ရော Dragon အမှတ်2အာကာသယာဉ်ရောအဲ့ဒီကုစလုံးက reusable ပေါ့နော်သူ့ပြန်တုံးလို့ရပါတယ်။ယင်းမှုတစ်ယောက်တွားဖို့အတွက်ကိုပုံကြားစီကဟိုအရန်ကုန်ပါတယ်။အပြည့်ဆိုင်ရာအာကာသစခန်းကိုတွားဖို့လွတ်တင်တဲ့ VA ကရှင်းကြည့်လိုက်မယ်ဆိုရင်အပြည်ဆိုင်အာကာသစခန်းရောက်ဖို့အတွက်ကိုလွန်မြအာကာသယင်ကိုမတုံးတော့တဲ့အချိန်မှာရုရှားနိုင်ငံရဲ့ Soyuz အာကာသယင်ဒုံးရင်ကို3တိုင်းရေမှူးတရားအတွက်ကိုကုန်ကြေးစေကအမေရိကန်ဒေါ်လာ85တန်းပေးရပါတယ်အခု SpaceX Dragon အမှတ်2ကိုတုံးတဲ့အခါကျတော့အမေရိကန်ဒေါ်လာ65တန်းပဲကျပါတယ်အဲ့တော့ဈေးကတော်တော်လေးကိုတက်တာပါနောက်တစ်ခုကတခြားနိုင်ငံသွားပြီးတော့ရုရှားနိုင်ငံတို့တခြားနိုင်ငံတို့ကတုံးတဲ့တုံးရင်တုံးရတယ်ဆိုလို့ရှိလို့ရှိရင်ပြည်တွင်းဖြစ်တုံးရတဲ့တိုင်းပြည်အတွက်အလုတ်အကိုင်းစီးပွားရေးမှာအများကြီးကိုအထောက်အကူပြုသွားပါတယ်65တန်းဆိုတဲ့အမေရိကန်ဒေါ်လာ65တန်းဟိုဒီပေါ့နော်ဒီကုမ္ပဏီကိုပေးလိုက်ပြင်ကုမ္ပဏီကအင်ဂျင်နီယာတွေတိတ်ပံပညာရှင်တွေဒီ rocket scientist တွေအကုန်လုံးပြန်ငားတဲ့အတွက်ပြည်သူပြည်သားတွေအတွက်အများအထောက်အကူဖြစ်သွားပါတယ်တိုင်းပြည်အတွက်လည်းကုန်းရှိပါတယ်ခင်ဗျ
ဟုတ်တယ်ပရိသတ်တင်းရဲ့ပြောကြားချက်တွေပဲဒီတဲ့င်းပတ်တဲ့သိပ္ပံနဲ့ဉာဏ်ပညာဆက်လာပြီးဒီမှာပဲပြန်လာလို့ရှင်နောက်တစ်ပတ်မှာပြန်ပြီးဆက်လာလို့ရှင်အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါမင်းရဲ့ပိုလစ်မြို့မှာရေဖန်ထားစဉ်တိတ်ဆုံးခဲ့ရတဲ့ African American မျိုးသား George Floyd နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံတလွှားသတင်းနှစ်ပတ်နီးပါးဆန္ဒပြကန့်ကွက်မှုတွေဖြစ်လာခဲ့ပြီးတဲ့နောက်မှာလေဗင်းကိုဖိနှိပ်ဖမ်းဆီးတဲ့ဤကိုရဲတွေမတုံအောင်တားမြစ်မဲ့သဘောတူညီချက်ကိုမီနီယာပိုလစ်မြို့တော်ကအတည်ပြုမယ်လို့မျှော်လင့်နေကြပါတယ်။ Floyd တိဆုံးရမှုကနေအမေရိကန်နိုင်ငံတွင်တရားမျှတရေးနဲ့စနစ်တကျပြုပြင်ပြောင်းလဲမှုတွေလုပ်ဖို့နိုင်ငံတလွှားကန့်ကွက်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့ရတယ်လို့ကမ္ဘာတလွှားမျိုးကြီးတွေထိပါပြန့်နှံ့သွားခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒေသမှာရွန်ဂျာဒုက္ခသည် 8,600 လောက်ပါဝင်လူဦးရေ 3,000 လောက်နေထိုင်တာဖြစ်ပြီးလပိုင်းအတွင်းမှာပဲ COVID-19 ကရောဂါဖြစ်ပွားမှုကြီးနဲ့ကျုံလာရနိုင်တယ်လို့ကူညီပေးနေတဲ့အဖွဲ့တွေကပြောပါတယ်။တောက်ကြံနေအထီဆိုရင်ရွန်ဂျာဒုက္ခသည်စခန်းမှာ COVID-19 အကူးဆက်ခံရတဲ့အတီးပြုလူနာက29ယောက်ရှိနေပြီဖြစ်ပြီးတည်ဆုံးရသူက1ယောက်ရှိနေပါပြီ။မြန်မာနိုင်ငံရဲ့ COVID-19 တိုက်ဖျက်လုပ်ငန်းတွေပိုးပြီးအားကောင်းလာစေဖို့အတွက်American dollar 8.8 တန်းပြည့်ရသွားမယ်လို့ကမ္ဘာကာကွယ်ဆေးဆိုင်ရာမဟာမိတ်အဖွဲ့ Gavi ကပြောပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်တိုးတက်ခိုင်မာဖို့ကနဦးရထားတဲ့အဲ့ဒီ American dollar 8.8 တန်းကိုကာယောဂါတိုက်ဖျက်ရမှာပြောင်းလဲသုံးစွဲမယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ Bangladesh မှာထိတ်ထုတ်ဆိုင်အောင်လုပ်သားတွေအတွက် coronavirus ပိုးရှိမရှိစစ်ဆေးပေးမယ့်ဓာတ်ခွဲကန်းတစ်ခုကိုဖွင့်လှစ်လိုက်ပါတယ်။စနေနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ coronavirus ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် ဗီဝီမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျွန်မခင်ရသက်ပါ။
This program has come to you from the Voice of America, Washington.